ဘယ်ကနေမိမိတို့ရဲ့ပြုတဲ့ကုသိုလ်ရဲ့အဖို့ဘာသာကိုကျေးဇူးရှင်ပုဂ္ဂိုလ်ပေါင်းကိုအမြတ်တမ်းပေးဝေမယ်။မိမိတို့တွေလည်းပဲနိဗ္ဗာန်ရှိမှန်းပြီးတော့ရေသက်ချမှုပြုလုပ်မယ်ပေါ့။အဲ့တော့အမြတ်တမ်းပေးဝေမှုရေသက်ချမှုမပြုလုပ်မီမှာအနုမောဒနာတရားဟောကြားပေးပါမယ်။ယနေ့သာသနာတော်နှစ်2550ပြည့်နှစ်ကောဇာတက်ကလေး1368ခုနှစ်ဝါကောင်လာဇန်၄ရက်ခရစ်နှစ်2006ခုနှစ်ဇူလိုင်လ28ရက်တောက်ကြနေ့မှာစကိုင်းတောင်မြို့မြတ်စွာဘုရားကျောင်းတိုက်သို့လာရောက်ပြီးတော့ကုသိုလ်ကောင်းမှုပြုကြတဲ့ကုသိုလ်ရှင်များနဲ့ကုသိုလ်လုပ်ငန်းများကမန္တလေးတိုင်းမရပူရာမြို့နယ်ရှမ်းကလေးကျွန်းရွာမှာနေထိုင်ကြတဲ့ဦးအောင်ကျိုင်တော်ပြုတ်မိသားစုဖြစ်ပါတယ်မိမိတို့ပြုလုပ်တဲ့ကုသိုလ်ကောင်းမှုနဲ့အကြောင်းခံတာကတော့တိုင်းဖြစ်ကြတယ်။ကိုကျော်ဟိကိုအောင်သူကိုနေမျိုးသူမျိုးပေါင်းသား၃ယောက်တို့အားတင်ကန်းတပိတ်ပရိက္ခရာတန်စာဆင်ပြီးတော့ရှင်သာမဏေပြုပေးခြင်းပပိစ္ဆမင်္ဂလာနဲ့ယဟန်ခံပေးခြင်းဥပတံ္ဍရာကံဆောင်မင်္ဂလာဒီမင်္ဂလာနှစ်ရက်ကိုအဓိကအားဖြင့်ပြုလုပ်ကြခြင်းဖြစ်တယ်ပေါ့။အဲ့တော့မိမိတို့ယဟန်တံမင်္ဂလာရှင်ပြုခြင်းမင်္ဂလာကိုကြောင်းပြုပြီးတော့မြတ်စွာဘုရားကြောင်းတိုက်တန်ဃာတော်ဗတ္တရာ80ကျော်တို့အာယုံခါမှာအာယုံစွမ်းများဆက်ကပ်ကြခြင်းနေ့လေခါမှာမွန်မြတ်သောဖဲ့ဝဲဘောဇင်များဆက်ကပ်ကြခြင်းဆိုတဲ့ကုသိုလ်ကောင်းမှုနာယကဆရာတော်နဲ့နုနာယကဆရာတော်တို့အားတပါးတပါးလင်နဝကမ္မဝုထုမြေ3000ကျက်စီလူတန်းချင်းကျန်တဲ့တိမ်ဝင်ယဟန်တော်34ပါးတို့အနဝကမ္မတပါးတပါးလင်1000ကျက်စီလူဒန်းချင်းဓမ္မပူဇာဖြင့်နဝကမ္မ1000ကျက်လူဒန်းချင်းဆိုတဲ့ကုသိုလ်ကောင်းမှုကိုပြုလုပ်ကြတယ်။ထိမ့်မှန်ထားတဲ့အပရိသတ်ပေါင်းသူတော်ကောင်းတို့အားလည်းပဲတရားဖြူဖွေကြွေးမွေးအခမ်းကြခြင်းဆိုတဲ့ကုသိုလ်ကောင်းမှုကိုလည်းပဲဆက်လက်ပြီးတော့ပြုလုပ်ကြတယ်။နောက်ပြီးတော့ကျွားနေလိုက်လာကြတဲ့ဆွေမျိုးမိတ်တင်ကအပေါင်းနေရာလည်းပဲကုသိုလ်ကောင်းမှုပြုပတ်အနေနဲ့ဝိုင်းဝန်းပြီးတော့ဓမ္မပူဇာဖြစ်နေစုပေါင်းလှူဒန်းကြတာက2500ကျက်လှူဒန်းခြင်းဆိုတဲ့ကုသိုလ်တွေကိုစုပေါင်းပြီးတော့ဝိုင်းဝန်းပြုကြတယ်ပေါ့အဲ့တော့ဒီနေ့မှာဘုန်းကြီးကရှမ်းလေကျွန်းရွာကတရားတော်မှရှင်ရှင်နေပြီးသားဖြစ်တော့ဘာတရားဟောပေးမလဲဆိုတော့ရှင်ပြုယဟန်ကအလှူမင်္ဂလာတရားတော်လို့ဒီလိုပဲတက်လိုက်ပါမယ်ရှင်ပြုအလှူမင်္ဂလာတရားတော်အကျဉ်းချုပ်အားဖြင့်ရှင်ပြုဆိုတဲ့ယဟန်ကလည်းပဲပါသွားတော့ရှင်ပြုအလှူနုမောဒနာတရားတော်လို့ဒီလိုပဲမှတ်ထားကြလိုက်ပေါ့ဒီတရားကိုဘာဖြစ်လို့ဟောပေးရတာလဲဆိုတော့ဘုန်းကြီးတို့မြတ်စွာဘုရားရဲ့သာသနာတော်ကိုမှီပြီးတော့နိုင်ငံနဲ့လူမျိုးဟာတိုးတက်ရပါမယ်မြတ်စွာဘုရားရဲ့သာသနာတော်ဆုံးမတွေထဲမှာမင်္ဂလာတုတ်တန်ဆိုတာမျိုးတွေလောကီကြီးပွားကြောင်းမင်္ဂလာတွေအများကြီးရှိပါတယ်တချို့ကထင်ကြတယ်ပေါ့မြတ်စွာဘုရားရဲ့တရားတော်တွေဟာလောကုတ္တရာတတ်တတ်ပဲမြတ်စွာဘုရားရဲ့တရားတော်တွေအတိုင်းလိုက်နာကျင့်သုံးရင်သူတော်ကောင်းဖြစ်တော်ဖြစ်မယ်ပေါ့ဒါပေမဲ့လို့စီးပွားဥစ္စာတွေမတိုးတက်နိုင်ဘူးလို့တချို့ကယူဆကောင်းယူဆနေကြတယ်ပေါ့ဒါမှမဟုတ်မြတ်စွာဘုရားရဲ့တရားတော်တွေပိဋကတ်၃ပုံမှာလိုက်ပြီးတော့အနှစ်ထုတ်လိုက်လို့ရှိရင်လောကီရောလောကုတ္တရာရောလောကုတ္တရာလောရင်းနဲ့ပဲလောကီကြီးပွားမှုတွေဖြစ်သွားတာတွေအများကြီးရှိပါတယ်။နေပေးပြီးတော့ကုံသွဲမှုလှုပ်လို့ရှိရင်ဘယ်လိုလှုပ်ရမလဲ။မိတ်ဆွေကောင်းတွေဘယ်လိုပေါင်းရမလဲ။စသဖြင့်သာသမီဇနီးမယမိဘတွေကိုဘယ်လိုလှုပ်ကြွေးရမလဲ။ဒါတွေကနိဗ္ဗာန်ရောက်ကြောင်းဖြစ်တယ်ဆိုပြီးတော့ကြီးပွားမှုကြီးပွားကြောင်းတရားတွေဟောကြားခဲ့တယ်ပေါ့။နောက်ပြီးတော့ဒီသာသနာတော်ကြီးကိုမိပြီးတော့ဘုန်းကြီးတို့လူမျိုးနဲ့နိုင်ငံလည်းပဲတိုးတက်နိုင်တယ်။သာသနာတော်အတိုင်းမြတ်စွာဘုရားဆုံးမတဲ့အတိုင်းကျင့်ကြံကြိုးကိုအားထုတ်လို့ရှိရင်လူမျိုးလည်းပဲတင့်တယ်၊နိုင်ငံလည်းပဲကြီးပွားနိုင်ပါတယ်။ဒါပေမဲ့လို့ခေတ်ကာလရွေလျောလာတဲ့အခါကျတော့မြတ်စွာဘုရားရဲ့အဆုံးအမတွေကိုတိတိကျကျမလိုက်နာဘဲနဲ့ကိုလိုချင်တဲ့ပတ်ကလေးတွေဆွဲဆွဲပြီးတော့လှုပ်သွားတဲ့အခါမှာဒီသာသနာကြီးကိုကြောင်းပြပြီးတော့အလှူတွေပါတယ်ဆိုလို့ရှိရင်လည်းပဲဘုန်းကြီးတို့မြတ်စွာဘုရားကရိုးရိုးလေးခေါ်ထားတယ်ဒါ ਉਹ ပဲကိုယ့်ရဲ့ဂုံတုဂုံပြိုင်ဂုံပကာတနာစိတ်တွေလွှမ်းမိုးလိုက်တဲ့အတွက်မဆရင်ငန်းကြွေးတွေပါတယ်ယူလူပြီးတော့စီးပွားရေးကြွားသွားကြတယ်ပေါ့ဒ ဒါရီယာသာသနာအစစ်မှန်အဆုံးမအစစ်မှန်ကိုကြောင်းပြုပြီးတော့စီးပွားရေးကြတာမဟုတ်ပါဘူးသာသနာတော်ကိုကြောင်းပြုပြီးတော့အစစ်မှန်လုပ်လို့ရှိရင်စီးပွားရေးလည်းပဲကြာကြာအကြောင်းမရှိဘူးမြတ်စွာဘုရားကကိုစားမဲ့ဆွန်နဲ့တစုံတစုံစီလောင်းလိုက်လို့ဘဝတန်ត្រာမှာဆင်းရဲမွဲတေသွားတဲ့ပုဂ္ဂိုလ်တပ္ပညုတဉာဏ်နဲ့ကြည့်တာမတွေ့ဘူးလို့ဟောကြားထားတာရှိတယ်ပေါ့ကိုစွမ်းနိုင်တဲ့လောက်ကလေးသားလေးသရတရားဆစ်စစ်လေးနဲ့လှူပါလောကမှာဆင်းရဲသွားတယ်ဆိုတာငါပြတန်ត្រာကြီးတဲ့မှာကိုမမြင်တွေ့ပါဘူးတဲ့ဒါရင်းနဲ့ခုခေတ်မှာဘာဖြစ်လို့တချို့ဆင်းရဲသွားကြတာလဲဆိုတော့ဘုန်းကြီးတို့အလှဒါနဆစ်စစ်ဘုရားရှင်ရဲ့အဆုံးမစစ်စစ်ကိုမလိုက်နာဘဲနဲ့ဂုံပကတနာစိတ်ပြီးခြံရံသွားတဲ့အတွက်တချို့ဆင်းရဲသွားတယ်လို့ဒါလေးကိုသိစေခြင်းလို့ဘုန်းကြီးကရှင်ပြုအလှနုမောဒနာတရားတော်ဆိုတာဟောပေးပါဘုန်းကြီးတို့ဖိစာတွေဘာတွေရိုက်တဲ့အခါမှာလည်းပဲကြည့်ဖို့ရှင်ပြုအလှဖိကြားသွားလို့ဒီလိုပဲရိုက်ပါတယ်ရှင်ပြုတာကတစ်ပိုင်းအလှပေးတာကတစ်ပိုင်းပါဒါမှမဟုတ်ခေတ်ကာလလျောက်ရွေလွန်ရတဲ့အခါမှာရှေးလူကြီးတွေကလည်းပဲရှင်ပြူတာနဲ့အလှပေးတာကိုခွဲခြားမပြောနောက်ပုဂ္ဂိုလ်တွေကလည်းပဲရှင်ပြူတာကိုပဲအလှပေးတာနဲ့ရောထွေးပြီးတော့ဒါတွေကိုသိဉာဏ်မမှန်ကန်တဲ့အခါမှာလုံပုံလုံနည်းတွေကလည်းပဲရောထွေးသွားတဲ့အတွက်ဘုန်းကြီးကရှင်ပြူတဲ့အပိုင်းနဲ့အလှပေးတဲ့အပိုင်းဆိုပြီးတော့တသက်ဖျားရှင်ရဲ့အလိုကြယနေ့ခွဲခြားပြီးတော့ဟောကြားပေးပါမယ်ကောင်းပြီမြတ်စွာဘုရားရဲ့အလိုကြရှင်ပြုတဲ့ရဟန်းခံတယ်ဥပမာပြီးရှင်ပြုတာပဲဒီကပြောကြပါလို့ဘုရားရှင်ရဲ့အလိုကြစာပေတွေရဲ့အလိုကြရှင်ပြုတယ်ဆိုတာဘယ်လိုကိုခေါ်ပါသလဲဒီလိုမေးစရာရှိတယ်အဲ့တော့စာပေကဘယ်လိုဆိုလဲဆိုတော့ကေတိစေရဏကာတာယေသာရဏတရဏဒါနာနိပပဇနနာမတဲ့ရှင်ပြုတယ်ဆိုတာအပိုင်းသုံးပိုင်းပါပဲတဲ့ငွေကုန်ကြေးကြရမလိုပါဘူးသိတယ်တော့နံပါတ်၁ပိုင်းရပါလဲဆိုတော့ကေတ္တစေရဏလေဆံရိတ်ချင်းနဲ့ကောင်းရိတ်ချင်းနဲ့ကောင်းရိတ်တာရှင်ပြုတဲ့အပိုင်းမှာအရေးကြီးဆုံးအပိုင်းတစ်ပိုင်းနေပါဝင်တာပဲကောင်းရိတ်တာမပါဘူးဆိုရင်ရှင်ပြုခြင်းဟာမပြည့်စုံဒါကြောင့်မို့ကောင်းရိတ်တဲ့အပိုင်းဒီကောင်းရိတ်တဲ့အပိုင်းကိုစဉ်းစားကြည့်လို့ရှင်လေဘုန်းကြီးတို့ဆံကလေးကျောင်းကတက္ကသမားတွေစဉ်းစားကြည့်ပါကောင်းရိတ်တာဟာငွေကုန်ကြေးကြဘလောက်များတယ်လဲဆိုတော့ဘုန်းကြီးတို့ကြောင်းမှလာရင်ငါးပြားမှမကုန်မဲနဲ့တောင်ပြီးသွားပါတယ်ဒါကြောင့်မို့ရှင်ပြူချင်းသုံးပိုင်းတည်းကအပိုင်းတစ်ပိုင်းပြည့်တဲ့ခေါင်းရိပ်ချင်းဆိုတာလည်းပဲငွေကုန်ကြေးကြများစရာဘာမှမလိုပါဘူး။နောက်နံပါတ်၄ကေတ္တစေရဏကာတာယိသာရဏတဲ့။နံပါတ်၄ကပိုင်းကဘာလဲဆိုတော့သင်္ကန်းဝတ်ခြင်းတဲ့။သင်္ကန်းဝတ်ခြင်းဆိုတာသင်္ကန်းပရိက္ခရာဝယ်တာပေါ့။ဘုန်းကြီးတို့မြန်မာလူမျိုးတွေအမှန်မှားနေတာကရှင်ပြူပြီးယဟန်ဓာန်ဒီဆိုလို့ရှိရင်ပရိက္ခရာ၈ပါးစုံမှယဟန်ခံကောင်းတယ်ပရိက္ခရာ၈ပါးထဲမှာရှင်ပြူကောင်းတယ်ဒီလိုအမှားယွင်းနေရှိပါတယ်အမှန်တပိတ်သင်္ကန်းပြည့်စုံလို့ရှိရင်ရှင်ပြူခြင်းဆိုတာဖြစ်ပါတယ်ဒါကြောင့်မဒုတိယပိုင်းနေနဲ့ရှင်ပြူခြင်းဆိုတာသင်္ကန်းဝတ်ခြင်းနဲ့ခေါင်းရိပ်ပြီးတဲ့ကသင်္ကန်းဝတ်ပေးလိုက်တယ်ဆရာသမားနေပြီးတော့သူ့ရဲ့ကိုထိလက်ရောက်သင်္ကန်းလေးနဲ့ဝတ်ခိုင်းလိုက်တယ်ကိုတိုင်ဝတ်ပေးလိုက်တယ်ဆိုတာရှင်ပြူခြင်းဒုတိယပိုင်းပြီးသွားတာပါပဲအဲ့တော့ခုတော့ပရိက္ခရာ၈ပါးပါမှာဝတ်ရမယ်ထင်ပြီးတော့ဓာရီဘာရီမတက်နိုင်တော့တံပြားဓာရီထဲလို့ထဲပရိက္ခရာ၈ပါးမစုံစုံအောင်လျှောက်ထည့်နေတယ်ပေါ့အမှန်တော့အသုံးတည့်တဲ့ပစ္စည်းသင်္ကန်းတစ်ပိတ်ပါလို့ရှိရင်ဘုန်းကြီးတို့ရှင်ပြူခြင်းကိစ္စပြင်းမြောက်ပါတယ်ယဟန်ခန္ဓာတောင်မှသင်္ကန်းတစ်ပိတ်ပြည့်စုံရင်ပရိက္ခရာ၈ပါးမပြည့်စုံတောင်မှယဟန်ခန္ဓာကိစ္စပြီးပါတယ်ယဟန်ခန္ဓာချိန်မှာသင်မှာတစ်ပိတ်သင်္ကန်းပြည့်စုံပြီလားပြည့်စုံပါတယ်ဘုရားရှင်မြတ်စွာဘုရားကဒါယဟန်ပြုပေးခွင့်ပြီးသွားတာပါပရိက္ခရာ၈ပါးဆိုတာယဟန်ရဲ့အသုံးဆောင်ကိုပြတာပါယဟန်ခန္ဓာရဲ့အခါရှင်ပြူတဲ့အခါဒီ၈ပါးပြည့်ရမယ်လို့ဟောထားတာမရှိပါဘူးဒါကြောင့်မို့ဒီဒုတိယပိုင်းနေနဲ့ခေါင်းရိပ်ပြီးလို့ချင်းသင်္ကန်းဝတ်ပေးရတယ်သင်္ကန်းဝတ်ပေးတဲ့အခါမှာဘုန်းကြီးတို့သင်္ကန်းဘိုးပရိက္ခရာဘိုးတပိတ်ဘိုးပဲပုံပါတယ်တဲ့ခုခေတ်ကာလလျောက်ဆိုရင်တစ်တောင်းကျော်နှစ်တောင်းဆိုရင်တဘာကောင်းကောင်းမွန်မွန်ဖြစ်သွားပါတယ်ဒါလည်းပဲတတိထားစရာကောင်းတယ်ပေါ့အဲ့တော့ဒီအပိုင်းမှာငွေလေးနဲ့ကုန်သွားနိုင်တယ်ပေါ့နံပါတ်၃ကဘာလဲဆိုတော့တရဏဒါနာနီတဲ့ဆရာဖြစ်တဲ့ပုဂ္ဂိုလ်ရောတပည့်ဖြစ်တဲ့ရှင်လောင်ယဟန်လောင်ယောရှင်လောင်ယောပေါ့ဗုဒ္ဓံတရဏံကိစ္ဆာမိဓမ္မံတရဏံကိစ္ဆာမိသံဃံတရဏံကိစ္ဆာမိဆိုတဲ့တရဏဂုံသုံးပါးကိုထံကတိုင်းပိတအောင်ရွတ်နိုင်ရပါတယ်ထံကတိုင်းပိတအောင်ဆိုတာဗုဒ္ဓံဆိုတဲ့နေရာမှာဓာတ်ချိုက်တံပေါ့အောင်ခပြင်းချင်းလေးယူရတယ်ဓာတ်ဝေးတံမပေါ့အောင်ဓာတ်ဝေးကပျော့တယ်ပေါ့ဓာတ်ချိုက်ကအပန်ပြင်းတယ်ကိစ္ဆာမိဆိုတဲ့နေရာမှာလည်းပဲစလုံးနဲ့စလိမ်ပိတအောင်ဆိုနိုင်ရတယ်ပေါ့ Now, ဒမန္တရဏံကိစ္ဆာမိလေထိုနီ၎င်းမယ်တန်ခန္တရဏံကိစ္ဆာမိလေပဲဂါကြီးတံပေါ့ဂါငယ်တံမပေါ့ခပြင်းပြင်းလေးတန်ခန်းဆိုပြီးတော့ကျိုးဆူရတယ်ပေါ့အဲ့ဒီလိုတရဏဂုံသုံးပါးကိုဆရာကလည်းပဲပြပြသသာရှေ့ရဆိုပြီးရှင်လောင်းပြည့်ပြည့်ချင်းဒါမဏီလောင်းနေရလည်းပဲပြပြသသာဆိုနိုင်ပြီဒါတတိယပိုင်းပြီးသွားပြီဒီပိုင်းမှာလည်းငွေကုန်ကြီးကြများစီရမလိုပါဘူးဒါကြောင့်မို့ရှင်ပြုတယ်ဆိုတာဘာ တရဏဂုံသုံးပါးကိုဆေယာယောတပိပါပိပိသတာရွတ်ဆိုနိုင်ခြင်းနဲ့ဒီသုံးမျိုးပြည့်စုံလို့ချင်းဘုန်းကြီးတို့ရှင်ပြုခြင်းကိစ္စပြီးသွားတာပါဒါကြောင့်မို့ကေတိစေရဏကာတာယေသာရဏတရဏဒါနာနိပပဇနနာမကေတိစေရဏကာတာယေသရဏတရဏဒါနာနိကောင်းရေးချင်းသင်္ကန်းဝချင်းတရဏဂုံပေးခြင်းတို့သည်ပပဇနနာမရှင်ပြုပေးခြင်းလို့ခေါ်တယ်လို့ဒီလိုစာပေမှာဆိုထားတယ်ပေါ့ဒါကြောင့်မို့ယနေ့ရှင်ကလေးကျွန်းရွာကတက္ကရာကမကြီးရှင်ပြုခြင်းနဲ့လူပေးခြင်းကိုခွဲခွဲခြားခြားလေးနားလည်သိခြင်းနဲ့ပေါ့အဲ့တော့ရှင်ပြုမယ်ဆိုလို့ချင်းမိမိတို့ရဲ့လက်ထက်မှာဝတ္ထုလေးနည်းနည်းပါးပါးသင်္ကန်းပရိက္ခရာကိုရှိလို့ချင်းကြောင်းသွားပြီးတော့သင်္ကန်းကောင်းရိပ်မယ်သင်္ကန်းဝတ်ပေးမယ်တရဏဂုံသုံးပါးပိပိတ္တဆုမယ်ဆိုရင်ကိုယ်ရင်အစ်စ်ဖြစ်သွားတာပါပဲအဲမိမိကလူကျင်တန်းကျင်နေဆိုလို့ချင်းကတော်ပွဲလေးဒီတန်ခါ၄၅၀ပါဆုံးကတ်တာဒါရီကရှင်ပြူတာနဲ့မဆိုင်ပါဘူးရှင်ပြူတာကိုကြောင်းပြူပြီးတော့အလှပေးတယ်လို့ခေါ်ရပါတယ်ခုတကပရိသတ်ကြီးဖိတ်ပြီးတော့ထမင်းကျွေးကြတယ်မျိုးရဲရွာထဲမှာဘာလုပ်ကြတယ်ဘာတွေလူကြတယ်ဒါရီကရှင်ပြူတာမဟုတ်ပါဘူးအလှပေးတာပါဘုန်းကြီးတို့ဗုဒ္ဓဘာသာကြီးဖြစ်နေတော့တရားသွေးတွေကခန္ဓာကိုယ်မှာပြန့်နေတော့ရှင်ပြူတာကိုရှင်ပြူတာတန်တန်မလုပ်ချင်တော့ရှင်ပြူတာကိုကြောင်းပြူပြီးတော့ကိုကအလှပေးခြင်းနဲ့ဆွေမျိုးတွေကြွေးခြင်းနဲ့ရဲစရဲရွာတဲ့ဆင်းရဲတဲ့ပုံကိုယ်တွေကိုဖိတ်ကြွေးခြင်းနဲ့တန်ခါတော်ရှင်မြတ်တွေကိုသင်္ကန်းစားတဲ့ပရိက္ခရာတွေလှူခြင်းနဲ့ဒါဗုဒ္ဓဘာသာရဲ့ဆန္ဒကောင်းမြတ်တဲ့ဆန္ဒတစ်ခုပါဒါမှမဟုတ်ဒါတွေကိုမရှိမဖြစ်လောက်အောင်မလားဆိုတော့မဟုတ်ပါဘူးရှင်ပြူခြင်းနဲ့ဆိုရင်ကိုယ့်ရဲ့သားသမီးကိုရှင်ပြူပေးလိုက်တယောက်ဆိုလို့ချင်းခုခေတ်အနေနဲ့တထောင်ကျော်နှစ်ထောင်ပုံလို့ရှင်ကောင်းကောင်းမွန်မွန်ရှင်ပြူလို့ရတာအကူကတက်နိုင်နေတယ်ဆိုရင်တန်ဃာတော်ရှင်မြတ်တွေလှူလိုက်လူတွေဖိတ်ဗံပြီးတော့ကြွေးလိုက်မတက်နိုင်ဘူးဆိုရင်တန်ဃာတော်ရှင်မြတ်တွေမလှူနဲ့ပေါ့ဖြော်ရည်လေးကပ်ဆုံးလေးကပ်ပြီးသင်္ကန်းဝတ်ပေးလိုက်ရှင်ပြူချင်းကိစ္စပြေးမြောက်ပါတယ်အပရိသတ်တွေကိုလည်းပဲကိုကမကြွေးနိုင်ဘူးဆိုရင်မကြွေးနဲ့ပေါ့မကြွေးလို့လည်းပဲဘာမှမဖြစ်ဘူးရှင်ပြူချင်းကိစ္စမှာမထိခိုက်ပါဘူးအဲ့ဒီကြွေးမွေးခြင်းလှူဒန်းခြင်းဆိုတာအလှပေးခြင်းမင်္ဂလာလို့သီးသန့်ခေါ်ရပါတယ်ဒါကြောင့်မို့ရှင်ပြူအလှတော်မင်္ဂလာကိုဖိတ်စာတွေမှာဖွဲ့ချပြီးတော့ရိုက်တာအဲ့ဒီသဘောဖြစ်ပါတယ်။ဒါကြောင့်မို့ယနေ့ရှင်ကလေးကျွန်းရွာသူရွာသားတွေမိမိတို့ရဲ့သားသမီးတွေကို့မှာပတ်စံမရှိလို့ရှင်မပြုတ်နိုင်ဘူးဆိုတာဒါမဖြစ်တဲ့ကိစ္စတကူလို့ဘုန်းကြီးကတော့ဒီလိုပဲယူဆပါဗျာ။ဒါကြောင့်မို့ဒီသူများတွေငွေကြေးတက်နိုင်တဲ့ပုံကိုယ်တွေချမ်းသာတဲ့ပုံကိုယ်တွေပြည့်စုံတဲ့ပုံကိုယ်တွေကတော့သူအတူလူဓာတွေဘာတွေများခြင်းလည်းပဲများမှာပဲ။သူတို့တက်နိုင်လို့လှူတာကိုမြတ်စွာဘုရားအပြစ်မဆိုဘူးလှူနိုင်တဲ့ပုဂ္ဂိုလ်ကလှူပေါ်တဲ့မလှူနိုင်တဲ့ပုဂ္ဂိုလ်ကရှင်ပြည်ုံတက်တဲ့တကူတဲ့ခွဲပြီးတော့လှုပ်လိုက်ပေါ့တစ်ချိန်မှာကို့မှာငွေကြေးတက်နိုင်တဲ့ကလှူလိုက်ပေါ့တဲ့ဒါဆိုလို့ရှိရင်ခေါင်းကြီးတို့ကိုယ့်ရဲ့သားသမီးရှင်မပြုတ်လိုက်ရဘူးဆိုတာမြန်မာနိုင်ငံမှာမဖြစ်နိုင်တော့ပါဘူးဒီပရိက္ခရာဘိုးလောက်ကတော့လူတိုင်းလူတိုင်းတက်နိုင်တဲ့အခြေအနေရှိတယ်လို့ယူဆလို့ရတယ်ပေါ့ခုတော့တနေရာမှာကျတော့မြတ်စွာဘုရားကဘာဟောထားတယ်ဆိုတော့နာတပင်တတိကိုဟောထားတယ်သူကြွယ်တထေတဲ့လူ့ကြောင့်တရားဒဂမတွေကချမ်းသာ၄မျိုးတည်းမှာအကျွေးကင်းတဲ့ချမ်းသာကိုလည်းပဲရအောင်ကြိုးစားပါလို့တနေရာမှာဟောတော်မူထားတာရှိတယ်ပေါ့။နောက်တစ်ပင်တထေကလူသားဖြစ်နေတော့လူဖြစ်လာလို့ရှိရင်ပစ္စည်းဥစ္စာရှိအောင်ကြိုးစားရမယ်ရှိလာတဲ့ကားမြတ်တောက်အောင်သုံးဆွဲရမယ်ဒါတွေကလည်းပဲချမ်းသာတွေ။နောက်ဆုံးကျွေးကင်းတဲ့ချမ်းသာဟာလည်းပဲသိပ်ပြီးတော့လိုအပ်တယ်တဲ့။ကျွေးကင်းအောင်နေတယ်ဆိုတော့ဘုန်းကြီးတို့အစားတောက်ဆိုလို့ရှိရင်လည်းပဲကိုကဝင်ဝေးတရားရှိတယ်တရားရန်စားတယ်ဆိုရင်ဒါအကျွေးမတင်နိုင်ကိုကတထောင်လောက်ဝင်ဝေးရှိတာကိုတထောင်တန်ဝတ်စားတွေဝတ်ချင်တယ်ကိုကတထောင်လောက်ဝင်ဝေးရှိတာကိုနေတာထိုင်တာကပရိဘောဂတွေကတိတ်ပြီးတော့ကြီးကျယ်တာတွေကိုင်ရင်တယ်ဒါဆိုလို့ရှိရင်တော့အကျွေးတင်ပါပဲဒါဆိုလို့ရှိရင်မြတ်စွာဘုရားရဲ့ဒေသနာနဲ့တထေးကြီးတဲ့လူဖြစ်လာလို့ရှိရင်ကြွေးကင်းမှုကတိတ်ပြီးတော့ရေးကြည့်တယ်ကြွေးကင်းတာချမ်းသာကြွေးကင်းအောင်နေထိုင်စားတော့ပါဆိုတဲ့အဆုံးအမနဲ့လည်းဆန့်ကျင်ပြီးသားဖြစ်သွားပါတယ်။ဒါကြောင့်မို့ဒီလိုလူငယ်တွေပါတယ်လည်းပဲကို့မှာဝင်ဝင်လေးကနင်းနေအဝတ်စားတွေကတောင်းချီဝတ်ချင်နေဆိုရင်ဒါတွေကကြွေးတင်မယ်ကြွေးတင်ရင်ချင်းချင်းပါပဲ အလူဒါနာပြုခြင်းတဲ့ခါမှာလည်းပဲဒီတိုင်းကိုကတသိန်းလောက်ပုံခံနိုင်တယ်။ရွာတဲ့လူကြီးတွေကပြောကြတယ်မင်းတသက်မှာတစ်ခါပဲလှူရတာလှူဖို့ကွာတသက်တစ်ခါလေးလှူရတာပဲကျွေးယူပြီးတော့လှူလိုက်ပေါ်ဆိုပြီးတော့ဒီလူကြီးတွေရဲ့စကားကိုအဟုတ်ထင်ပြီးတော့ကိုကတသိန်းတက်နိုင်တယ်လှူလိုက်တော့သုံးသိန်းပုံသွားတယ်။စည်ရင်ကျုပ်လိုက်တော့ကျွေးရဲ့သိန်းချီပြီးတော့တင်းနေတယ်။ဒီကျွေးတွေဆက်ရင်ဆက်ရင်နဲ့စီးပွားရေးနလန်မထူတော့ဘူး။တချိန်မှာဒီအလှကိုကြောင်းပြုပြီးတော့အပရစေနာပြန်ပြီးတော့ဝမ်းမြောက်တင်ပါလေနဲ့ငါလှူလိုက်တယ်လှူလိုက်တဲ့ကျွေးတင်ကျွေးတင်ကလေးကငါနလန်မထူတော့ဘူးဆိုပြီးတော့ဒီအလှကိုကြောင်းပြုပြီးတော့အပရစေနာမပွားပဲနဲ့ဘုန်းကြီးတို့စိတ်ဆင်းရဲမှုဖြစ်လို့ချင်းဒီလူကလူရကျိုးတိတ်ပြီးတော့မနှက်ဘူးပေါ့မြတ်စွာဘုရားစေနာသုံးတန်နဲ့ပြည့်စုံရတယ်လို့ဟောထားတာရှိပါတယ်ဒါကြောင့်မို့ဒီကိုတက်နိုင်တဲ့လောက်လေးပိုင်းဖြတ်ပြီးတော့လှူရတယ်မြတ်စွာဘုရားကလူလူတာကျွေးတင်အောင်လှူလို့ဟောထားတာမရှိဘူးကျွေးကင်းအောင်ပဲနေပါကျွေးတင်းအောင်ပဲလှူပါလို့မြတ်စွာဘုရားကဟောခဲ့တယ်ပေါ့ဒါကြောင့်မို့ဒီနေ့တက္ကဝုန်ကျိန်တက္ကမတော်ပြုံးနေတဲ့ကွာအလုံးတော်ရှင်လင်းကျွန်းရွာသူရွာသားတွေကအလှလှတဲ့အခါမှာမိမိတို့စွန့်အားရှိတဲ့များရှင်ပြုတယ်ဆိုတာကကောင်းရည်ချင်းသင်္ကန်းဝူချင်းတရဏဂုံကိုပြပြသသဆရာရောတပည့်ရောရွတ်ဆိုချင်းဒီသုံးပါးပြည့်လို့ချင်းကိုရင်အစ်စ်ဖြစ်ပြီဆိုတာအလုံးနားလည်သိချင်းပါတယ်အဲလှူပေးတဲ့ပန်းရတော့ကို့မှာပြည့်စည်ဥစ္စာတက်နိုင်တယ်ဆိုရင်တသိန်းတက်နိုင်တသိန်းလှူလိုက်ခြေသိန်းကုန်တက်နိုင်ရင်ခြေသိန်းကုန်လှူပါတဲ့ဒါကလှူပေးတဲ့ပန်းကိုခေါ်ပါတယ်ရှင်ပြုတာကိုကြောင်းပြုပြီးတော့အလှပေးတာလှုပ်ချင်လည်းပဲရတယ်မလှုပ်ချင်လည်းပဲရတယ်ဒါကြောင့်မို့ဒီလိုတရားတော်တွေကိုသိပြီးတော့စာပေအလှတွေကိုသိပြီးတော့မြတ်စွာဘုရားစတဲ့သူတော်ကောင်းတွေရဲ့အလှကိုသိပြီးဆိုရင်ကိုသားသမီးကိုရှင်မပြုရဘူးဆိုတာဘယ်မိဘမှမရှိနိုင်တော့ဘူးတဲ့ဒါကိုဘုန်းကြီးကကြီးညွှန်းပြီးတော့ယနေ့နားလည်အောင်လို့ဟောပါတယ်ယနေ့ရှင်လေးကျွန်းရွာတက္ကရာကမတွေလည်းပဲကိုယ့်ရဲ့သားသမီးမျိုးဆက်ကိုဒါလေးတွေကိုပြန်ပြီးတော့လက်ရှင်ကမ်းလို့ရှိရင်ဘုန်းကြီးတို့သာသနာမှာအမြင့်မှန်နေရပြီးတော့မကုံတဲ့နာမကုံမင်းနဲ့စီးပွားရေးလည်းပဲမထိခိုက်သာသနာလည်းပဲပို့ပြီးတော့တိုးတက်နိုင်တယ်ဆိုတာအလုံးယုံကြည်စေခြင်းနဲ့ပေါ့ဒါနဲ့ဆက်ပြီးတော့ဘုန်းကြီးတို့မြတ်စွာဘုရားလက်ထက်ကောင်ဘယ်လိုပြုကြလဲဆိုတော့တချို့ချမ်းသာတဲ့ပုံကိုယ်ကြီးကြီးကြီးကြီးလှူတာရှိပါတယ်ဒါမှမဟုတ်ချမ်းသာပါလျက်နဲ့အေးအေးဆေးဆေးရှင်ပြုတာလေးကိုဘုန်းကြီးမြတ်ပြောပြအချားမဟုတ်ဘူးဘုရားရှင်ရဲ့သားတော်ရာဟုလာရှင်ပြုကန်းလေးကိုပြန်ကြည့်လိုက်ပါရှင်ရာဟုလာဆိုတာကမျိုးရိုးအားဖြင့်မြတ်စွာဘုရားရဲ့သားတော်ရှင်ဘုရင်ဖြစ်တတ်တဲ့စက်ကြာမင်းဖြစ်တတ်တဲ့ရုပ်ရည်လည်းပဲရှိတယ်မျိုးနွယ်အားဖြင့်လည်းပဲရှင်ဘုရင်မျိုးနွယ်အဲ့တော့အမျိုးအားဖြင့်လည်းပဲတန်ပြန့်တယ်မြင့်မြတ်တယ်ရုပ်ရည်အားဖြင့်လည်းပဲစက်ကြာဝရေမင်းဖြစ်လောက်တဲ့ရုပ်ရည်ပိုင်ဆိုင်အင်မတန်မှချောမောလှပတယ်ပေါ့စိတ်သဘောထားကိုကြည့်လို့ရှိရင်လည်းပဲသိပြီးတော့မွန်မြတ်တာပဲကိုရင်ဝတ်တဲ့နေရာစပြီးတော့ဘလို့သူ့ရဲ့ဒိဋ္ဌံလေးရှိလဲဆိုတော့မနဲ့လင်းလာပြီဆိုလို့ရှိရင်ဘုန်းကြီးတို့လက်ကလေးနဲ့သဲကိုဆုပ်လိုက်တယ်။သဲဆုပ်ပြီးတော့ဘလို့ဒိဋ္ဌံလဲဆိုတော့ယနေ့တနေ့တားမှာတဲ့ဖះစတဲ့တန်ဃာတော်ရှင်မြတ်တီထံကဟောဒီသဲလုံးလောက်အမျှအဆုံးမတွေရရင်ကောင်းပါပဲဆိုပြီးတော့သူ့ကိုဆုံးမမဲ့အဆုံးမတွေဖះစတဲ့ရှင်သာရိပုတ္တစတဲ့ရဟန္တာရှင်မြတ်တီထံကအဆုံးမတွေကိုဟောဒီသဲလုံးလောက်အမျှရကျင်သန်းပါပြီလို့နေ့စဉ်အဲ့ဒီလိုဒိဋ္ဌံလေးရှိတယ်လေ။အဲ့တော့သူတော်ကောင်းလက္ခဏာဘလောက်ပြီးသားတယ်ဘုန်းကြီးတို့များသောအားဖြင့်လူတွေကကို့ဆုံးမလို့ရှင်ဆရာလုပ်တယ်ထင်တယ်ကလန်ကဆန်ပြန်ပြောတယ်ဒီလိုကဆန်ကလန်ကဆန်ပြန်ပြောရတာကိုခစ်မိတယ်လို့ယူနေကြတယ်ပေါ့ခုရှင်ရာဟုရလေးရဲ့စိတ်ထားကြတော့သူ့ကိုအကျိုးကြောင်းပြပြီးဆုံးမမယ်ဆရာသမားတွေရဲ့ဆုံးမစကားဟောဒီပဲလုံးလောက်အမြနေ့စဉ်နေ့စဉ်ရရင်ကောင်းပါပဲလို့အဲ့ဒီလောက်ကြောင့်စိတ်ထားနှူးညံ့တဲ့ရှင်ရာဟုလာလေးပေါ့သူ့သဘောကောင်းမှန်းပြီးတော့ယဟန်တွေကလည်းပဲသူ့ကိုစမ်းကြတယ်ဘလို့စမ်းလဲဆိုတော့ရှင်ရာဟုလာလေးဖြတ်သွားတာမြင်ပြီဆိုလို့ရှိရင်သူမလာခင်မှာတပြည့်စီတို့အမိုက်တောင်းတို့ထားလိုက်တယ်ပေါ့သူလည်းပဲဖြတ်သွားလို့ကြော်သွားရောဘလို့စဲဆိုရဟန်းတစ်ပါးကအာဒီအမိုက်တောင်းတွေတပြည့်စီတွေကဘသူထားတာလဲဆိုလှမ်းပြီးတော့អော်မေးလိုက်တပါးကဘလို့ဖြေလိုက်တယ်ဆိုတော့ရှင်ရာဟုလာလေးတို့သွားတာတွေ့တာပဲလို့လှမ်းပြီးတော့ရှောက်တော့ရှင်ရာဟုလာပြန်တဲ့လာပြီးတော့တပြည့်စီလေးအမိုက်တောင်းလေးသိမ်းပြီးတော့ရှင်ဖျားတို့သီးခံကြပါလို့ရှောက်ပြီးတော့တောင်းမှန်တော်သွားတယ်ဘုန်းကြီးတို့ကုသဇင်နေဆိုရင်ဘယ်လိုပြောမလဲငါမဟုတ်တာလို့တာငါဘယ်ကောင်ပြောတာလဲဆိုပြီးတော့ဒေါသတွေဖြစ်ချင်ဖြစ်တယ်ခုတော့ရှင်ရာဟုလာလေးရဲ့ရုပ်ရည်ဥပ္ပယအပြင်လည်းပဲမာနာကြီးစရာတိတ်ကောင်းတယ်စကြဝဠာမင်းဖြစ်တော့တဲ့ရုပ်ရည်မျိုးရိုးအပြင်လည်းပဲရှင်ဘုရင်မျိုးနွယ်တိတ်ပြီးတော့မြင့်မြတ်တယ်သို့တော့မာမာနာမကြီးပဲနဲ့စောစောကပြောတယ်လို့ပဲဒေပျက်စီးနဲ့မိုက်တောင်းလေးတွေကိုလာသိမ့်ပြီးတော့ရှင်ဖျားတို့တီးခံကြပါဆိုပြီးတော့ရှောက်တောက်တပြီတော့မလုပ်ဘူးရှင်ဖျားတို့ဘာလို့စွဆွဲတာလဲတစ်ခေါက်မှပြန်မပြောဘူးတဲ့အဲ့တော့အဲ့ဒီလောက်သဘောထားကောင်းပြီးတော့စိတ်ထားမြင့်မြတ်တဲ့ရ ရုပ်ရည်ဥပဒေအပြင်တိတ်ပြီးတော့ချောမောလာပါတဲ့ရှင်ရဟုလာရှင်ပြူလာလေးကိုခွန်ကြီးတို့ကြည့်ကြည့်လိုက်ရှင်ရဟုလာရှင်ပြူတဲ့အခါမှာဘုရားရှင်ကသုံးသက်တော့35နှစ်မှာဘုရားဖြစ်တယ်ပေါ့29နှစ်မှာတောထွက်ပြီးတော့35နှစ်မှာဘုရားဖြစ်သူရောက်တော့ပေါ့အဲ့ဒီ35နှစ်မှာမိဂရာဝန်မှာဝါဆိုပြီးတော့ဘုရားရှင်ဟာရာဇဂျိုမြို့ကိုကြွားတယ်ရာဇဂျိုမြို့ကနေပြီးတော့ခွန်ကြီးတို့ကပိလဝတ်နေပြီးတော့ကိုသုတော်ရဏမင်းကြီးကသူ့သားတော်ကိုခူးချင်ပါတယ်ဆိုပြီးတော့ခွန်ကြီးတို့ဒီကာလုဒာကြီးအမတ်ကြီးကိုပင်ခန့်လိုက်တယ်ကာလုဒာကြီးအမတ်ကြီးလည်းပဲယဟန်နာဖြစ်ပြီးတော့ယဟန်ဖြစ်တဲ့မြတ်စွာဘုရားကိုဆွေတော်မျိုးတော်တွေပူရအောင်ဆိုပြီးတော့ရာဇဂျိုကနေပြီးတော့ကပိလကိုပင့်တယ်ပေါ့ပင့်တော့မြတ်စွာဘုရားလည်းပဲဆွေမျိုးတွေကိုချီးမြှောက်ဖို့အတွက်ကြွလာတယ်ကြွလာတဲ့နေ့မှာပဲမြတ်စွာဘုရားဆွေမျိုးတွေနဲ့ပေါင်းဆောင်တဲ့အခါမှာပောက္ခရဝတ္တမိုးဆိုတာနေရာကွက်ကြားရွာတယ်ပေါ့အဲ့ဒီမိုးရွာတာကိုကြောင်းကြည့်ပြီးတော့မြတ်စွာဘုရားကဝတ္တန္တရာဇတ်တော်ကိုပထမနေ့မှာဆွေတော်မျိုးတွေကိုတရားဟောလိုက်တယ်ပေါ့နောက်နေ့နန်းတွဲမှာသုံးခံကြွတဲ့အခါမှာသုတော်ရဏမင်းကြီးကိုဥဒိဋ္ဌိနပမိတိယစတဲ့တရားတော်ကိုဟောလိုက်တာသုတော်ရဏမင်းကြီးသောတပန်ဖြစ်သွားတယ်။နောက်တကဓမ္မစရိသူစရိတံစတဲ့တရားတော်ကိုဟောလိုက်တဲ့အခါမှာမဟာပဇာပတိဂေါတမီမိတွေ့တော်ဂေါတမီသောတပန်ဖြစ်ပြီးတော့သုတော်ရဏမင်းကြီးဟာအဲ့ဒီနေ့မှာတက္ကရာဇံနဲ့ဖြစ်သွားတယ်ပေါ့။နောက်အဲ့ဒီဒုတိယနေ့ဆုံးဖုံးပေးပြီးတဲ့အခါမှာမြတ်စွာဘုရားကရတောတရာတေဝီရဲ့ခန့်ကိုကြားပြီးတော့ရတောတရာရဲ့ဂုံလေးနဲ့ဆက်ပြီးတော့စန္ဒဂိဏီဇက်တော်ကိုခေါ်ကြတော်မူလိုက်တယ်။နောက်တကကပိလဝတ်မြို့ကိုရောက်ပြီးတော့နောက်တတိယမြောက်နေ့ကြတော့သုံးကံကြွတဲ့အခါမှာမြတ်စွာဘုရားရဲ့ညီပေါ့အဖေတူမေခွဲ့နန္ဒာမင်းသားအဲ့ဒီနေ့မှာဗိသိက်မင်္ဂလာနန္ဒက်မင်္ဂလာလက်ထက်မင်္ဂလာမင်္ဂလာသုံးရက်ကိုတကြိမ်နဲ့ပြုလုပ်တဲ့အခါမြတ်စွာဘုရားကဆုံးဖုံးပေးပြီးတော့နန္ဒာမင်းသားလက်ထက်တပိတ်ထည့်ပြီးတော့ရှေ့ရကြွသွားတယ်ကြွတော့တော့နန္ဒာမင်းသားလည်းပဲရောင်ချောက်ချောက်နဲ့မြတ်စွာဘုရားကြောက်တာနဲ့နောက်ကလိုက်တော့ဟိုရောက်တော့ယဟန်ပြုတ်ပေးလိုက်တယ်ပေါ့နောက်ခုနှစ်ရက်မြောက်နေ့ကျတော့မြတ်စွာဘုရားနန်းတော်ဆွမ်းသွားကြတဲ့အခါမှာရတောတရာဒေဝီကသူ့ရဲ့သားရာဟုလာမင်းသားလေးကိုငါသားတဲ့ဟိုမှာကြည်စမ်းတယ်ယဟန်နာရှင်မြတ်ဒီ2000လောက်ခြံရံပြီးတော့အလဲမှာအင်မတန်မှရွှေစင်းနဲ့ဒူတဲ့အဆင်းရှိပြီးတော့ဗြဟ္မာမင်းရဲ့အဆင်းလိုအင်မတန်တင့်တယ်လှပတဲ့ယဟန်တော်ကိုတွေ့လာတဲ့အဲ့ဒါချားမဟုတ်ဘူးငါဘုရားရဲ့ငါသားရဲ့ခမီးတော်ဆိုတာအဲ့ဒါပဲတဲ့အဲ့ဒီယဟန်ပဲသူရဲ့တောထွက်သွားကြတဲ့အင်မတန်မှကြီးမားတဲ့ရွှေအိုးကြီးလေးလုံးကလည်းပျောက်ွယ်သွားတယ်တဲ့အဲ့တော့ငါသားတဲ့သွားပြီးတော့ခမီးတော်စီအမွေတောင်းကြည့်တယ်ဘလို့တောင်းရမလဲဆိုတော့ခမီးတော်ကျွန်ုပ်ဟာမင်းသားဖြစ်ပါတယ်တစ်ချိန်မှာစကြဝဠာမင်းဖြစ်ပါမယ်စကြဝဠာမင်းဖြစ်တဲ့အခါမှာပစ္စည်းဥစ္စာတွေဆိုတာလိုအပ်ပါတယ်ဘာကြီးရဲ့ဥစ္စာဆိုတာသားပိုင်ဆိုင်တိုက်ပါတယ်ဒါကြောင့်အမွေပေးပါလို့တွားပြီးတော့တောင်းကြည့်ဆိုပြီးတော့ရတောတရာတေဝီရဲ့သူ့ရဲ့သားယာဟုလာလေးကိုတင်ပေးလိုက်တယ်ပေါ့တင်ပေးလိုက်တဲ့အခါရတောယာဟုလာလေးကလည်းပဲသူ့ရဲ့ခမီးတော်အနေနဲ့ချစ်ချင်းအနေနဲ့တွားပြီးတော့ခမီးတော်မှန်သိတဲ့အခါမှာစိတ်ထဲမှာရဲရဲတင်းတင်းနဲ့မြတ်စွာဘုရားတွားပြီးတော့ခမီးတော်ရဲ့ယဟန်တော်ရဲ့အရေးဟာအေးမြတ်ပါတယ်ကျွန်ုပ်ကလည်းပဲမင်းသားဖြစ်မဲ့လူဖြစ်ပါတယ်မင်းသားဖြစ်လို့ရှိရင်စကြဝဠာမင်းဖြစ်လို့ရှိရင်ပစ္စည်းဥစ္စာဆိုတာလိုအပ်ပါတယ်။ဒါကြောင့်မို့ခမီးတော်ရဲ့အမွေကိုပေးပါ။ခမီးတော်ပိုင်ဆိုင်တဲ့ဥစ္စာဟာသားဟာအရှင်သခင်ဖြစ်ပါတယ်။သားကိုပဲသားပဲရပ်တင်ပါတယ်စသဖြင့်ပြောပြီးတော့အမွေတောင်းတယ်ပေါ့။မြတ်စွာဘုရားကလည်းပဲဘာမှမပြောဘဲနဲ့ဆုံးဖုံးပေးပြီးတယ်ဆိုလို့ရှိရင်မြတ်စွာဘုရားကြောင်းတော်ပြန်ကြတော့ရာဟုလာလေးကလည်းပဲမင်းသားလေးကလည်းနောက်ကတကောက်ကောက်လိုက်တော့မြတ်စွာဘုရားလည်းမတားခြေတော်မျိုးတော်တွေကလည်းပဲသူတို့ဟာသားဖာဖြစ်နေတော့သားနဲ့ခမီးတော်ဖြစ်နေတော့ဘယ်သူမှဝင်မတားရတော့ကြောင်းကြည့်ပါသွားတယ်ပေါ့ကြောင်းရောက်တဲ့အခါမြတ်စွာဘုရားကဘလို့စဉ်းစားလဲဆိုတော့ယံယံပိတုတဏကံတဏံဣစ္ဆတိတံဝတ္တနုကတံသာဝိကတံဟောဒီရာဟုလာမင်းသားတောင်းနေတဲ့ပစ္စည်းဥစ္စာဆိုတာတိတ်ပြီးတော့ဆင်းရဲတယ်တဲ့ဆင်းရဲပင်မမှုအကြောင်းဖြစ်တယ်လောကမှာမောင်နှမချင်းချင်းမခေါ်နိုင်မပြောနိုင်မိဘနဲ့သာသမီမခေါ်နိုင်မပြောနိုင်ချင်းမျိုးချင်းချင်းရန်ဆောင်နေကြတာဟောဒီပစ္စည်းဥစ္စာအကြောင်းပြုပြီးဖြစ်နေကြတာပဲအဲ့တော့ပစ္စည်းဥစ္စာတိတ်ပြီးတော့ပင်မချင်းအကြောင်းဖြစ်တယ်ဒီပစ္စည်းဥစ္စာတွေနဲ့သုံးဆောင်လို့ချင်းနောက်ဘဝမကုန်သေးရင်ဘဝတွေဆက်ဆက်ဖြစ်ပြီးတော့ဝတ်ထဲမှာဆင်းရဲဒုက္ခရောက်ရတယ်ဟန္တတာဒါနိဘောဓိတရေပရိလတ်တံတတဝိတံအရိယဒနံဒေမိတဲ့ခုငါရာဟုလာမင်းသားကိုအဲ့ဒီဆင်းရဲကြောင်းဖြစ်တဲ့ပစ္စည်းဥစ္စာတွေမပေးဘဲနဲ့ဘောဓိမံပင်အောင်မှာငါဖျားကြခဲ့တဲ့သူတော်ကောင်းဥစ္စာ9ပါးတရားသီလစတဲ့သူတော်ကောင်းဥစ္စာ9ပါးကိုငါပေးမယ်တဲ့လောကုတ္တရာတာယေသတ္တနံမ tamigan garomi. Eri yaula menaligu nga lokodra amwe gu be piro me dogi amwe zura. Monama chinchin le be diyao ne diyao. Sa ni jare, jane ni chi jare. Panetu dele zuro. Diya te biro bemane de. Poyiru deniya ma plau hole zuro. Dika magum zure pisi osariya. Di atamaka enyi hade kwenye mdoja nene yoro ne dure de. ไอ้โยตะคู่เป็ดฉะถ่าเรควยงัดตะกองนี่อ่ะเป้งลีพี่รอดีอเมยโยอยู่ไก่ไปพอไก่တော့บาผิดเลยสรุปตะยีนี้เนี่ยโยเนี่ยถี่ได้ตามอนันต์นี่อ่ะถั่วละอนันต์ถั่วละพี่สรุปควยงัดลีหาซายันดูวายนูวานูเนี่ยดีอโยเป้ไก่เลยอโยไก่တော့ตะยีเนี่ยเป้รอโปพี่รออนันต์อ่ะถั่วอนันต์ถั่วတော့วานูวานูเนี่ยไก่เนี่ยနောက်ဆုံးသေးတာตั้วมั้ยเป้รอมาวาละมาบาผิดเลยสรุปอ่ะตามไม่ရှိလို့ ဒီလိုပဲတဲ့ကာမဂုဏ်ဆိုတာသိချင်ရတာပဲကာမဂုဏ်ဆိုတာမိမိတို့ဒီခွေးမဲ့ကလေးဟာပိန်ချုံနေတဲ့ခွေးလေးဟာမဲယိုးကိုကြိုက်တဲ့ကအနံ့လေးနဲ့ဝါနိုးဝါနိုးနဲ့ဒီလိုနေရတယ်လို့တဲ့ဒီကာမဂုဏ်လေးဟာလည်းပဲဘယ်တော့မှဝရတယ်လို့မရှိဘူးတဲ့နောက်ဆုံးသေးတာသွားရောကာမဂုဏ်ပြည့်စုံတဲ့ပုဂ္ဂိုလ်ဆိုတာလောကမှာမရှိနိုင်ဘူးဆိုပြီးမြတ်စွာဘုရားကပြစ်တင်ဟောတာလားရှိတယ ပေးမယ်ဆိုပြီးတော့ရှင်သာရိပုတ္တကိုရှင်ပြုပေးဆိုင်လိုက်တယ်။အဲ့ဒီနေရာမှာရှင်မောက္ကလံကခေါင်းရိပ်ပေးတယ်။ရှင်မောက္ကလံကသင်္ကန်းဝတ်ပေးတယ်။ရှင်မောက္ကလံကတရဏဂုံပေးတယ်ပေါ့။ပေးပြီးတဲ့အခါမှာရှင်သာရိပုတ္တကဥပိ္ပစေပေးပြီးတော့ရှင်မာကတ္တပမထေရကြီးကဩဝါဒပေးပြီးတော့ရှင်ရဟုလာလီကိုရင်ဖြစ်သွားတယ်တဲ့။ဘုန်းကြီးတို့ဒီနေရာမှာစဉ်းစားကြည့်ပေါ့။ရှင်ရဟုလာရုပ်ဥပ္ပဒီအပြင်လည်းပဲစကြဝဠာမင်းဖြစ်လို့တဲ့အင်မတန်ချုံမလှပတဲ့မင်းသားလေးမျိုးရိုးအပြင်လည်းပဲရှင်ဘီရင်ကနေပြီးတော့ဆင်းသက်လာတဲ့မင်းမျိုးမင်းတွေစိတ်သဘောထားအပြင်လည်းပဲတိတ်ပြီးတော့အဆုံးအမတွေကိုလိုလားတယ်ပေါ့တိတ်ပြီးတော့နုညံ့သိမ့်မွေ့တယ်ဒါပေမဲ့ရှင်ရဟုလာလေးကိုရင်ပြုတဲ့အခါမှာဘယ်ဆွေမျိုးမှလည်းမပါပါဘူးဘယ်ဘိသိမ့်မှလည်းမပါဘူးဘယ်ဆိုင်မှလည်းမပါဘူးပါလူကြီးမှလည်းမပါပဲနဲ့ရိုးရိုးလေးရှင်ပြုတ်ပြီးတော့နောက်ဆုံးမှယဟန်ဖြုတ်ပြီးတော့ယဟန်ဖြစ်တဲ့အခါမှာမကြမ်းမဲယဟန်နာဖြစ်ပြီးပြိနိဗ္ဗာန်ဆံသွားတယ်တဲ့အဲ့တော့ဒီနေ့ရှန်ကလေးကျွန်းတက္ကရာဓမ္မတွေကိုဘုန်းကြီးပြောချင်တာကတက္ကရာအောင်ကျန်တက္ကမတော်ပြုံးနေတဲ့ကောအာလုံးသောပြိတ္တိရှင်ပြုတ်တယ်ဆိုတာခက်လျောက်ပစ္စည်းဥစ္စာပေါ်များတဲ့ပုဂ္ဂိုလ်ရဲ့ချဲ့လာတဲ့အခါမှာသူတို့ချဲ့တာကတော့မထောင်းတာဘူးတဲ့သူတို့ကငွေကြေးတက်နိုင်လို့လှူကြတယ်ရှင်ပြုတ်တာကိုအကြောင်းပြုပြီးတော့ကျွေးကြတယ်ဒါကိုချင်းရဲတဲ့ပုံကိုယ်ကြီးကအတုလိုက်တဲ့အခါမှာအကျွေးတွေတင်ပြီးတော့သာသနာကိုကြောင်းပြူပြီးတော့လူမျိုးနဲ့နိုင်ငံမတိုးတက်ဘဲနဲ့အကျွေးတွေဘလဝနဲ့ဆုပ်ယုပ်သွားတာဟာဘုန်းကြီးတို့ဂုံပကသနာတွေနောက်လိုက်လို့တဲ့ကိုယ်ရှိတာလေးနဲ့လူလို့ရှိရင်ဘုန်းကြီးတို့မဖြစ်ဘူးဆိုတာဘုန်းကြီးသိစေခြင်းနဲ့ပေါ့ဒါကြောင့်မို့ခုပထမဆုံးအနေနဲ့ရှင်ပြုအလူနုမောဒနာတရားကိုရှင်ပြုခြင်းပိုင်ဆိုတာဘုန်းကြီးဒါစေဥစွာဖွဲ့ကြားပြီးတော့ဟောပါတယ်ဒီဟာကိုနာယူပြီးတော့ကိုယ့်ရဲ့မျိုးဆက်တွေဖြစ်တဲ့သားတွေသမီးတွေမြေတွေမြစ်တွေကိုလည်းပဲရှင်ပြုတယ်ဆိုတာဘုရားရှင်ရဲ့လိုချဘလို့ရှိတယ်ဆိုတာအလုံးအမွေပေးနိုင်ပါစေ။ဒီတရားကိုနာယူပြီးတော့ကိုယ့်မှာပြည့်စုံဥစ္စာတွေကတကယ်ပေါ်တယ်ဆိုရင်တော့လှူပေါ်တဲ့လှူတော်မြတ်စွာဘုရားကအပြစ်မပြောပါဘူး။ဒါရင်လိုက်လို့တဲ့လှူနီးသိရတယ်ပေါ့။လှူနှုံလှူနီးလည်းပဲရှိတယ်။ဒါကြောင့်ဘုန်းကြီးကရှင်ဥစွာရှင်ပြုခြင်းအပိုင်းကိုပြောပြီးတဲ့နောက်မှာလှူပေးခြင်းအပိုင်းကိုဆက်ပြီးတော့ဟောပေးပါမယ်။အဲ့တော့ခါတဘာမှာဘုရားရှင်ကိုတော်မြတ်ဒီအလှူပေးတာနဲ့ဆက်ပြီးတော့ဟောရရင်မြတ်စွာဘုရားကိုရှင်ကိုတော်မြတ်တာဝတိပြည်ဇေတုံအကြောင်းမှာတရင်သုံးတော်မူတယ်ပေါ့တရင်သုံးတော်မူတဲ့အချိန်မှာလည်းပဲဒီလိုပဲဝေလူကန္တကီမြို့မှာနန္ဒမာတာဆိုတဲ့အမျိုးသမီးတစ်ယောက်ကရှင်သာရိပုတ္တရှင်မောက္ကလံမူရှိတဲ့တန်ဃာတော်ရှင်မြတ်တွေကိုဆုံးကတ်နေတယ်ပေါ့အဲ့ဒါကိုမြတ်စွာဘုရားကဇေတဝန်အကြောင်းကနေပြီးတော့လှမ်းပြီးတော့ဒိဗ္ဗစကုဘိညာဉ်နဲ့ကြည့်လိုက်တဲ့အခါမှာနန္ဒမာတာဆိုတဲ့မျိုးသမီးရလည်းပဲစေနာသုံးတန်းနဲ့လှူဒန်းနေပုံရှင်သာရိပုတ္တာစတဲ့မှုရှိတဲ့ရှင်မောက္ကလံမှုရှိတဲ့တန်ဃာတော်ရှင်မြတ်တွေကလည်းပဲအင်္ဂါ၃ပါးနဲ့ပြည့်စုံတိုင်းအဲ့တော့နန္ဒမာတာမျိုးသမီးမှာစေနာသုံးတန်းနဲ့ပြည့်စုံတယ်လို့ရှင်သာရိပုတ္တာရှင်မောက္ကလံမှုရှိတဲ့တန်ဃာတော်ရှင်မြတ်တွေကလည်းလောဘဒေါသမောဟကင်းစင်ပြီးတော့အင်္ဂါ၃ပါးနဲ့ပြည့်စုံတဲ့လှူဒါနာပွဲကြီးကိုမြတ်စွာဘုရားကမြင်တော့အဲ့တာဝတိပြည်ဒေတဝန်เจ้าမှာထိုင်ရင်းနဲ့ယဟန်ပရိသတ်စတဲ့ပရိသတ်၄ပါးကိုဟောဒီတရားဟောခဲ့တာပဲအဲ့ဒီလူတရားကိုဘုန်းကြီးကပြန်လဲပြီးတော့ဟောပြပေးနေပေါ့အဲ့တော့မြတ်စွာဘုရားကဘလို့ဟောတယ်ဆိုတော့ယဟန်တို့တဲ့အလှပေးတဲ့ဘက်ကလည်းပဲတရားဓမ္မတွေဘက်ကလည်းပဲအင်္ဂါ၃ပါးပြည့်စုံခဲ့မယ် Lugan chit, Dangaroshin Yeti, Pagalebe, Inga Tumpane, Pizume, Edidu, Inga Chaupane, Pizum, Gedusi, Edi, Muta Mutamia, Kutu, Kongoha, Jitwalugu, Mayarobu, Pikuduha, Palauside, Palaumiade, Jitwalu Panchalabu, Mayala, Kutu, Kongoha, Miapiade, Atako, Adinchi, Yo, Abame, Yo, Mahaponya, Kando, De Watinangisati. Atago Sensi Doga Adinjeo Abameo, Majitua Matinda Naimavi, Mahabunya Kando, Dua Kudu Suweji, Huida Lintinga Kisati, Kosu Akosu Naimavi. Erilu, Inga Chaubane, Dizome, Lugan Poguale, Domba, Lube, Dagara Maria, Inga Doma, Dilu Chaubane, Dizome, Soin, Eri Kuduria, Jitua Lugume Yaba. Jedwalu Mayade, so the pony to a jewel and every Jedwalu Mayana, Nabanti, young name, eh? Ubama, the motor are there, my senior, Jedigu, Pidong, Nene, Chintu, Deca, Banabi, Side, Pidong, Banea, Side, Banatown, Side, Dwalu Mayada, Lube, Jesu, Yuji, Lu, Dilu, Yolusi, no, Yakong, Yan, Nepo, Dilu, Inga, Chaubane, Bizu, Lucy, Kuduri, and Babido, Jijere, Akudu, Majoru. Kudu sisiri ya tei nyabya biro nao tong neipanji jubi naine jau nyesa biaga pojaro mubere. Ero kaumi, nyesa biaga jitewon jawani biro ay nanda mataye lugu ji biro inga chaubane bizu ne. Teyaro dana kudu miyugu nyesa biaga jihan parita lu parita sare parita liwa u pojare po. Ero kaumi, kogu wa bizu ame inga toma lubere dagaraga malebe inga toma bizu ame zuro patama siu zua lugan pogu baka jijaja. Kudu kaumu daku, jo jide neipanji kuduri majidwa nao, neipanji jobe naine kuduri nyai ya naine zura. Palo pogu ribu luya male zuro nyesa biaga lugan pogu haare inga tomche ne bizu nyare pale zuro. Ida vega we bedegaega, vida raga wa hondi, raga winia yawa bribana, vida doda wa hondi, doda winia yawa bribana, vida moha wa hondi, moha winia yawa bribana. Vega we mapune bandula, nyota, nyotamido, ida ingapia yet that an arrow night. Bedegaega, lugan, chedeshing, ocean yetu di, vida raga wa, raga ken, a buguru di dolagong. Raga winia yawa bribana, raga kembu yan dwe chenjan jugu ato nija di do laga hundi pija vigo yi. Vita doda wa raga doda tiya kene yana buguru di do laga hundi doda winia yawa bribana, doda kembu dwe chenjan jugu ato nija buguru di do laga hundi pija vigo yi. Vita moha wa moha tiya kene yana buguru di do laga hundi. Moha winia yawa bribana, moha kembo dwe chenjian nijare poguru di dolaga hondi pija bego yi. Idi idu bhagawa donoga doda chendo miyabhyadi, ahosa karuna shitwa pinya apshin hojaro mugevabi dari. Ero, lupen pogu bhaga inga tongvane bizu amitra pale zaro. အမြတ်ဆုံးအခြင်းပြောလို့ရှိရင်တော့လောဘကင်းစင်နေတဲ့ပုဂ္ဂိုလ်မောဟကင်းစင်နေတဲ့ပုဂ္ဂိုလ်အဲ့ဒီအင်္ဂါ၃ချက်နဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ဖြစ်ရမယ်တဲ့ဘုန်းကြီးတို့နောက်ဆုံးဆုလိုတာကတော့ယန္တာပုဂ္ဂိုလ်ဖြစ်ရမယ်ပေါ့ဘုန်းကြီးတို့လေမြေလုံးတဲ့အခါမှာချက်တီးကုန်ပြီသွားလို့လို့ရှိရင်ဘုန်းကြီးတို့မျိုးစေ့တော်မှာဆုံးသွားမှာပဲဒီလိုပဲလူကံပုဂ္ဂိုလ တဲ့ရာဂဝိညာယဝပဋိပန္နာဒေါသဝိညာယဝပဋိပန္နာမောဟဝိညာယဝပဋိပန္နာတဲ့လောဘဒေါသမောဟကင်းစင်ပြီးတော့ယဟန္တာမဖြစ်သေးတောင်မှလောဘဒေါသမောဟငြိမ့်နေဖို့အတွက်အကျင့်မှန်နေကျင့်နေတယ်ဆိုလို့ရှိရင်ဒါလည်းပဲအလူခံပုဂ္ဂိုလ်အင်္ဂါ၃ချက်နဲ့ပြည့်စုံတယ်လို့ဆိုနိုင်ပါတယ်လို့ထာဂရာဇာကဖွင့်ပြတယ်ပေါ့ အဲ့တော့ဘုန်းကြီးတို့ဒီလူရတန်းတဲ့ကံမှာပုဂ္ဂိုလ်ဆွဲចောင်းဆွဲမထားနဲ့ပေါ့ဘယ်လိုထားမလဲဆိုတော့ဒီအင်္ဂါမြတ်စွာဘုရားဟောကြားတော်မူတာနဲ့ကြည့်ကြည့်လိုက်မြတ်စွာဘုရားကတန်ဃာတော်ရှင်မြတ်တွေအလူခံပုဂ္ဂိုလ်တွေဟာတဲ့လောဘငြိမ်းဖို့အတွက်ကျင့်နေတာဖြစ်ရမယ်ဒေါသငြိမ်းဖို့အတွက်ကျင့်နေတာဖြစ်ရမယ်မောဟငြိမ်းဖို့အတွက်ကျင့်နေတာဖြစ်ရမယ်လို့ဒီလိုဟောတာလေအဲ့တော့ကိုကဒီစံလေးနဲ့ရှာကြည့်လိုက်ပေါ့ဘယ်ကြောင့်ဘယ်ပုဂ္ဂိုလ်လူမဲဒီလိုမစွဲနဲ့အဲ့တော့ရှာကြည့်တဲ့အခါမှာဘယ်လိုကြည့်ရမလဲဆိုတော့လောဘဒေါသမောဟငြိမ်းဖို့အတွက်ကျင့်နေဆိုတာဘာတွေလုပ်နေတာလဲဆိုတော့မြတ်စွာဘုရားကသူ့ရဲ့သားတော်တွေကိုတာဝန်နှစ်ရက်အနှင်းခဲ့တယ်ပေါ့နံပါတ်၁ကန္တတုဒ္ဒစာပေခြင်းငံသင်အံပို့ချခြင်းတရားဟောတရားပြခြင်းဆိုတဲ့တာဝန်နံပါတ်၂ဝိပဿနာဒုဒ္ဒကိုယ်ကကျမ်းမာရေးမကောင်းလို့သို့မဟုတ်စာပေကျမ်းကံမပြည့်စုံလို့ဖြစ်နေခဲ့လို့ရှိရင်ကိုတရားကိုရှုမှတ်ပြီးတော့ပြည့်တာငြိမ်းဖို့အတွက်ဝိပဿနာတရားတွေတမထတရားတွေရှုမှတ်နေတယ်အဲ့တော့ဒီတရားထုတ်ခြင်းဆိုတဲ့အလုပ်ပေါ့အဲ့တော့နံပါတ်၁စာပေကျမ်းကံသင်အံပို့ချခြင်းတရားဟောတရားပြခြင်းဆိုတဲ့ကန္တတုဒ္ဒတာဝန်ပရိယတ်တိအလုပ်တရားထုတ်ခြင်းဆိုတဲ့ပฏิပတိဝိပဿနာဒုရတောင်ပฏิပတိရဲ့လို့ဒီနှလုံးဟာမြတ်စွာဘုရားခွင့်ပြုတဲ့အလုပ်ပဲအဲ့တော့မြတ်စွာဘုရားခွင့်ပြုတဲ့အလုပ်ကိုလုပ်နေပြီဆိုရင်ဒါလောဘဒေါသမောဟတွေထိုက်တဲ့လောက်ငြိမ်းသွားမှာပဲတဲ့အဲ့တော့မြတ်စွာဘုရားဟောကြားတဲ့ပရိယတ်တိအလုပ်ပฏิပတိအလုပ်ကိုလုပ်တိုင်းလောဘဒေါသမောဟငြိမ်းသလားဆိုတော့မဟုတ်သေးဘူးတဲ့မြတ်စွာဘုရားရဲ့အလုပ်မြတ်စွာဘုရားပေးတော်မူတဲ့တောင်းဖြစ်တဲ့ပရိယတ်တိအလုပ်တော့လုပ်နေပါရဲ့ခုလိုစာသင်တတ်ကြီးတွေတော့ထောင်ပါရဲ့စာတင်သားတွေမွေးပါရဲ့ရည်ရွယ်ချက်ကပါလဲဆိုတော့ဒုတိုက်ကစာမွေးဝဲများများအောင်မှဖြစ်မှာစာမွေးဝဲများများအောင်မှလူတီများပြီးတော့တူရတန်းတဲ့လူတွေများမှကြောင်းကန်တွေလာပြီးတော့ဆောက်တဲ့လူတွေများမှနာမည်ကြီးမှဆိုတဲ့စိတ်နဲ့လှုပ်ပြီးဆိုရင်လည်းပဲဘုန်းကြီးတို့ကိုယ့်ကိုစဉ်းစားကြည့်လိုက်ဒါဟာလောဘငြိမ်းဖို့အတွက်ကျင့်တာဟုတ်ရဲ့လားဒေါသမောဟငြိမ်းဖို့အတွက်ကျင့်တာဟုတ်ရဲ့လားလို့တွေးလိုက်လို့ရှိရင်လှုပ်နေတာကတော့ပရိယတ်တိစာတင်စာကြတရားဟောတရားပြလှုပ်ကြည့်လှုပ်နေတာပဲဒါပေမဲ့လို့စိတ်သက်ကလာဘတက္ကာရတွေလိုခြင်းလို့ဘုံကြီးခြင်းလို့နာမည်ကြီးခြင်းလို့ဆိုရင်လောဘတွေကမငြိမ်းနဲ့ပြင်တိုးတောင်တိုးလောင်နေဒါဆိုရင်နီးမမှန်သေးဘူးလို့ဒါကိုယ့်အကိုဆုံးဖြတ်ရမယ်ပေါ့ဒီလိုပဲတရားဟောတဲ့ပုဂ္ဂိုလ်ကလည်းပဲတရားဟောပြီဆိုလို့ရှိရင်ကိုဟောလိုက်တဲ့တရားကိုနာယူပြီးတော့ဒကာဒကာမတွေသိဉာဏ်ရပါသေးလို့မဟုတ်ဘဲနဲ့ဒီလိုတရားဟောလိုက်မှဓမ္မပူဇာများများရမှာဆိုတဲ့စိတ်သက်လေးနဲ့ဟောလို့ရှိရင်ဟောရင်ဟောရင်နဲ့မြတ်စွာဘုရားခွင့်ပြုတဲ့လို့တော့လောက်ပါရဲ့စိတ်သက်ကလာဘတက္ကာရဓမ္မပူဇာများများလိုခြင်းလို့ဆိုရင်လောဘဒေါသမောဟမငြိမ်းတဲ့ပြင်တိုးတောင်တိုးလာအောင်ပဲတဲ့ဒါလည်းပဲမဟုတ်သေးဘူးပေါ့အဲ့တော့တရားပြတဲ့တန်ဃာတော်ရှင်မြတ်တွေလည်းဒီလိုပဲတရားပြတဲ့ကဒကာဒကာမတွေကိုယ့်ရဲ့တရားနည်းကိုသိပြီးတော့လောဘဒေါသမောဟငြိမ်းချင်ခြင်းလို့ဆိုတာမဟုတ်ပဲနဲ့ကိုယ့်ရဲ့ရိတ်သားဆောက်အုံတွေများလောင်ကိုယ့်ရဲ့ရိတ်သားလူတွေများလောင်လူတွေတန်းတဲ့လူတွေပေါ်လောင်ဝါဒတွေဖြန့်နေဆိုရင်ဒါစိတ်ကလောဘဒေါသမောဟငြိမ်းချောင်းခြင်းကျင့်တယ်ဆိုပေမဲ့ရည်ရွယ်ချက်ကလောဘဒေါသမောဟတွေတိုးတယ်တဲ့ဒါဆိုလို့ရှိရင်လူကံပုဂ္ဂိုလ်ရဲ့အင်္ဂါ၃ပါးမပြည့်စုံသေးဘူးတဲ့အဲ့တော့ခွန်ကြီးတို့ပြောင်းပြန်ပြန်လိုက်လောဘဒေါသမောဟငြိမ်းဖို့ဆိုတာပရိယတ်တိစာသင်စာကြတရားဟောတရားပြလုပ်လဲပဲလုပ်တယ်ပฏิပတ်တိတရားလည်းပဲအားထုတ်တယ်လုပ်တဲ့အခါမှာရည်ရွယ်ချက်ကလည်းပဲစာသင်တိုက်ထောင်းနေဆိုလို့ရှိရင်မျိုးဆက်တည်တည်ပွားပြီးတော့သူတော်ကောင်းတွေဖြစ်ပြီးတော့မြတ်စွာဘုရားသာသနာတော်ကြီးရှေးပါလိဒီသာသနာတော်နဲ့တွေ့တဲ့ပုဂ္ဂိုလ်တွေလည်းအသိဉာဏ်မှန်ရပြီးတော့အသိဉာဏ်ဓူတွေရပါစေဆိုတဲ့စိတ်နဲ့စာသင်ကြမယ်တရားဟောတဲ့ပုဂ္ဂိုလ်တွေကလည်းပဲကိုတရားကိုနာယူတဲ့ပုဂ္ဂိုလ်တွေအသိမှန်မြင်မှန်ရပြီးတော့အမှန်ကျင့်နိုင်ရပါစေကိရိတာကင်းရပါစေဆိုတဲ့စိတ်နဲ့ဟောမယ်တရားပြတဲ့ဆရာတော်ရှင်မြတ်တွေကလည်းပဲကိုတရားကိုအားထုတ်ပြီးတော့လောဘဒေါသငြိမ်းပါစေဆိုပြီးတော့လာဘတက္ကာရမငယ်ပဲနဲ့လုပ်ပြီးဆိုရင်ဒါတွေဟာဘုန်းကြီးတို့ဘာဖြစ်မလဲဆိုတော့လောဘဒေါသမောဟငြိမ်းမှုတွေကျင့်တယ်လို့ဒီလိုခေါ်လို့ရပါတယ်တရားထုတ်တာတောင်မှဆယ်ရက်စကန်ဝင်လိုက်မှစီးပွားရေးတွေတက်မယ်တဲ့ဒါမျိုးစိတ်တဲ့ငါတရက်အားထုတ်ရင်တရက်ကိရိတာကင်းတယ်ဆယ်ရက်အားထုတ်ရင်ဆယ်ရက်ကိရိတာကင်းတယ်ဆိုတဲ့စိတ်တဲ့မှာအားထုတ်မှဘုန်းကြီးတို့ပို့ပြီးတော့တန်ရှင်းပါတယ်ဒါကြောင့်မြတ်စွာဘုရားကအလှကံပုဂ္ဂိုလ်ဘက်ကအင်္ဂါ၃ချက်ပြည့်စုံရမယ်ဆိုတာလောဘငြိမ်းချောင်းခြင်းနေကျင့်နေရမယ်ဒေါသငြိမ်းချောင်းခြင်းနေကျင့်နေရမယ်မောဟငြိမ်းချောင်းခြင်းနေကျင့်နေရမယ်အဲ့တော့ဒီလိုကျင့်ရမယ်ဆိုတာလည်းပဲနံပါတ်၁လုပ်ငန်းဖြစ်တဲ့ပရိယတ်တိပฏิပတ်တိလောက်ကမှန်ကန်ရမယ်နံပါတ်၂အဲ့ဒီလုပ်ငန်းပေါ်မှာစိတ်သက်စေတနာရည်ရွယ်ချက်မှန်ရမယ်အဲ့ဒီနှစ်ပါးနဲ့ပြည့်စုံမှာဘုန်းကြီးတို့လောဘဒေါသမောဟငြိမ်းချောင်းခြင်းကိုကျင့်တယ်လို့ခေါ်လို့ရပါတယ်အဲ့တော့ပရိယတ်တိပฏิပတ်တိအလုပ်ကိုလုပ်ပြီးတော့စိတ်တက်မှန်ရင်တောင်ကိလေသာများတယ်တိုးပွားတယ်ဆိုတော့ဘုန်းကြီးတို့စဉ်းစားကြည့်ဇာတင်စာကြတရားဟောတရားပြလည်းမလုပ်နောက်ပြီးတော့တရားထုတ်မှုလည်းမလုပ်ပဲနဲ့စီးပွားရေးတွေလျှောက်လုပ်ပြီးတော့နှလုံးတွေသုံးလုံးတွေဓာတ်တွေလျှောက်လုပ်တဲ့ပုဂ္ဂိုလ်ကမြတ်စွာဘုရားပေးတဲ့အလုပ်လည်းမလုပ်ဘူးအလုပ်ကလည်းပဲမှားနေတယ်ရ ြည်ရရက်ကလည်းပဲဒီအလုပ်တွေလုပ်မှတော့လာဘတက္ကာရပူဇော်ခံခြင်းလို့လုပ်တာဆိုတာထင်ရှားတဲ့အတွက်မြတ်စွာဘုရားဖွင့်မပြုတဲ့အလုပ်တွေလုပ်ပြီဆိုရင်ဒါကိရိတာတွေတိုးနေသလားကိရိတာတွေခေါင်းပါပြီးတော့နည်းသွားသလားဆိုတာဒါကိုယ့်အကိုယ်ပဲဆုံးဖြတ်ကြည့်တော့ပေါ့ဒါကြောင့်မြတ်စွာဘုရားကလူကံပုဂ္ဂိုလ်တွေဆိုတာတဲ့တန်ဃာတော်ရှင်မြတ်တွေဆိုတာလောဘဒေါသမောဟကင်းပြီးတဲ့ရဟန္တာတွေမဖြစ်တော့မှလောဘငြင်းချောင်းခြင်းနေကျင့်နေရမယ်။ဒေါသငြင်းချောင်းခြင်းနေကျင့်နေရမယ်။မောဟငြင်းချောင်းခြင်းနေကျင့်နေရမယ်။အဲ့ဒီ၃ပါးနဲ့ပြည့်စုံလို့ရှိရင်လူကံဘက်ကအင်္ဂါ၃ပါးပြည့်စုံပြီတဲ့။အဲ့ဒီလိုလူကံဘက်ကအင်္ဂါ၃ပါးပြည့်စုံတဲ့လူမျိုးဟာကုသိုလ်ကောင်းမှုရဲ့ရေတွက်လို့မရနိုင်အောင်ကြီးမားပြီးတော့နောက်ဆုံးနိဗ္ဗာန်တည်ထောက်ပံ့ဖြစ်နိုင်ပါတယ်တဲ့။ဒါကလူကံပုဂ္ဂိုလ်ဘက်ကအင်္ဂါ၃ပါးပါကောင်းပြီလူကံဘက်ကအရှင်မြတ်ဒီဘက်ကအင်္ဂါ၃ပါးနဲ့ပြည့်စုံရတယ်လို့ယနေ့လူကြတန်းရတဲ့တက္ကအောင်ကျိန်တက္ကမတော်ပြုံးမျိုးမိသားစုနဲ့တက္ကဝါရှန်ကလေးကျွန်းရွာသူရွာသားတွေမိမိတို့တက္ကတက္ကမတွေဘက်ကလည်းပဲအင်္ဂါ၃ပါးနဲ့ပြည့်စုံရတယ်တဲ့လူကံပုဂ္ဂိုလ်ဘက်ကအင်္ဂါ၃ပါးပြည့်စုံပြီးတော့မိမိတို့ဘက်ကလည်းပဲအင်္ဂါ၃ပါးပြည့်စုံမှအဲ့ဒီအတူပါသမုဒ္ဒရာတဲ့ရှိနေတဲ့ရေတွေကိုရေတွက်လို့မရတယ်လို့ဒီမျိုးသားမျိုးသမီးရဲ့ကုသိုလ်တွေကလည်းပဲအမြဲတမ်းပဲစီးဆင်းပြီးတော့အင်မတန်မှကြီးကျယ်တဲ့ကုသိုလ်ကောင်းမှုတွေဖြစ်ပြီးတော့နောက်ဆုံးနိဗ္ဗာန်ကိုမျက်မှောက်ပြုနိုင်တယ်တဲ့အဲ့တော့ကောင်းပြီအလှပေးတဲ့တရားဓမ္မတွေကဘယ်အင်္ဂါ၃ပါးနဲ့ပြည့်စုံအောင်ပါလဲဘုန်းကြီးတို့အကျဉ်းချုပ်လိုက်လို့ရှိရင်တော့စေနာ၃ဌာန်နဲ့ပြည့်စုံရတယ်တဲ့ဣဒာဘေကဝေတာယကောပုဗ္ဗေဝဒါနာသူမနောဟောတိတတဝါတမနောတိတတံစိတ်တံပတာရိတိတတဝါအတမနောဟောတိဘေကဝေမဘုန်နိဗ္ဗာန်လူလာမြို့သားမြို့သမီးတို့ဤဒါဤငါဖေယယတာဒနာတော်၌ဒါယကောစွန့်ကြဲပေကံလူရန်နှင့်မြို့ကောင်းသားမြို့ကောင်းသမီးသည်ဒါနာစွန့်ကြဲပေကံလူရန်နှင့်မပုပ်ပေဝါရှေဖို့၌တာလျင်သူမနောဟောတိဝန္တာရှင်ပြသောစိတ်ရှိပါ၏တရံတရံတော့လူရန်နေစဉ်မှာလည်းပဲစိတ်တန်စိတ်ကိုပတာရိတိကြည်လင်စေ၏တတဝါတမနောတိတတဝါပိတုပြီးတဲ့နောက်မှာလည်းပဲအတ္တမနောဝမ်းမြောက်ရှင်ပြသောစိတ်ရှိသည့်ဟောတိဖြစ်ပါ၏ဤတိတို့ဘဂဝါသုံးလောကထိုတာရှင်တော်မြတ်ဗျာသည်အဝောဇာကရုဏာရှိသောပညာအားဖြင့်ဟောကြားတော်မူခဲ့ပါ၏တည်းအဲ့တော့လှူပေးတဲ့တရားဓမ္မတွေဘက်ကလည်းပဲကိုယ့်ဘက်ကကိုတာကိုလုံအောင်စေနာ၃ဌာန်နဲ့ပြည့်စုံအောင်လုပ်ရတယ်တဲ့စေနာ၃ဌာန်နဲ့ပြည့်စုံရတယ်စေနာ၃ဌာန်ဆိုတဲ့စကားကတရားဓမ္မတွေတရားပွဲတွေမှာလည်းပဲကြားဖို့နေမှာပဲလမ်းလှူခံတော့လည်းပဲစေနာ၃ဌာန်ပြဋ္ဌာန်းပြီးတော့ဆိုပြီးတော့လှူခံပုဂ္ဂိုလ်တွေကလမ်းမှာအော်နေကြတာတန်ကျက်ဆက်ကြီးတွေနဲ့လည်းကြားဖို့နေမှာပဲဒါပေမဲ့စေနာ၃ဌာန်ဆင်ကြအောင်ပြည့်စုံအောင်ဘယ်လိုလုပ်ရမလဲလို့မေးလိုက်လို့ရှိရင်တော့ဖြေတတ်တဲ့ပုဂ္ဂိုလ်ရှားပါလိမ့်မယ်ဒါကြောင့်ဘုန်းကြီးကအဲ့ဒီစေနာ၃တန်ကိုအချိန်ရတဲ့လောက်တေချာလေးဟောပေးပါ။အဲ့တော့နံပါတ်၁ဘာလဲဆိုတော့ပုဗ္ဗေဝါဒနာသူမနောဟောတိတဲ့ပုပ္ပစေတနာပုပ္ပစေနာဆိုတာမလူမီမှာဝမ်းမြောက်ဝမ်းသာဖြစ်ရတယ်တဲ့လူတဲ့ပုဂ္ဂိုလ်တွေကဒါဟာသိပြီးတော့အရေးကြီးပါလေ။ဘုန်းကြီးတို့ဒီဒါနတစ်ခုပြုတော့မယ်ဆိုရင်ယနေ့လူလူကြတယ်ပေါ့မလူခင်တစ်လလောက်ကလူစတဲ့ဖြင့်လူမဲ့တမ်းမယ်ဆိုတာစိတ်ကူးတွေနဲ့ကြံစီကြပါလေ။အဲ့ဒီကလေးကဝမ်းမြောက်ဝမ်းသာနဲ့ကုသိုလ်စိတ်တွေဖြစ်အောင်ကြိုးစားရတယ်တဲ့အကုသိုလ်မဝင်စေနဲ့တဲ့ဒါဗာနဲ့သက်ဆိုင်နေဆိုတော့လူတကာတကမတွေနဲ့သက်ဆိုင်တာပဲလူတကာတကမဇနီးမောင်နှံတယောက်ကဘလို့လူမဲခင်မုန်းဖြစ်တဲ့သူကဘလို့လူမဲဆိုရင်ဇနီးဖြစ်တဲ့လူကတကယ်လို့မကြိုက်ဘူးဆိုတော့မှဒေါသတွေနဲ့မပြောဘဲနဲ့အကျိုးအကြောင်းလေးနဲ့ဘလို့ကပိုကောင်းတယ်စသည်ဖြင့်ညှိနှိုင်းပြီးတော့လူလို့ရှိရင်ဘုန်းကြီးတို့အကုသိုလ်ဆိုတာမဝင်ပါဘူးဒီလိုမှမဟုတ်ပဲနဲ့ခင်မွန်ဖြစ်တဲ့လူကဂုံပကတနာတွေလှုပ်ခြင်းဇနီးဖြစ်တဲ့လူကရိုးရိုးလှုပ်ခြင်းအပြောဆိုမတည့်တဲ့ကမင်းကဘာတိလို့လဲငါဘာတိလို့လဲစသည်ဖြင့်ကတောက်ကဆတွေနဲ့ငင်းခုံကြမယ်။သာသမီနဲ့မိဘလည်းပဲဒီလိုပဲညှိနှိုင်းလို့မရဘူးငင်းခုံကြဒေါသဖြစ်ကြမယ်ဆိုရင်ဒီလူကပုပ္ပစေတနာမပြည့်စုံဘူးလို့ဒီလိုပဲကောက်ချက်ချလို့ပြတယ်ပေါ့။ဒါကြောင့်မို့ပုပ္ပစေတနာပြည့်စုံအောင်မလှူခင်ကလေးအတိုင်းမြင်ပြီးဆိုကြတဲ့ဟာငါတိငါတက်ဆိုတဲ့မာနအတ္တစိတ်တွေကိုဘေးဘယ်ချပြီးတော့အချင်းချင်းတိုင်ပြန်ရပါတယ်တိုင်ပြန်ပြီးတော့မှားနေတယ်ဆိုလို့ရှိရင်လည်းပဲဘလို့ဘလို့ကြောင့်မှားနေတယ်ဘလို့လေးလို့ရင်ပိုကောင်းမယ်စသည်ဖြင့်အကျိုးအကြောင်းနဲ့ပြောတတ်တဲ့အကျင့်တွေလုပ်လို့ရှိရင်ဘုန်းကြီးတို့ဒီမလူခင်မှာပုပ္ပစေတနာတွေဆိုတာဖြစ်ပါတယ်တဲ့ဒီလိုမှမဟုတ်ဘူးဆိုရင်ငါတိငါတက်ဆိုလို့ရှိရင်အားလုံးဟာဒေါနဲ့မောနဲ့ပြောပြီးတော့နောက်ဆုံးရန်တောင်ဖြစ်နိုင်ပြီးတော့အကုသိုလ်တွေဖြစ်သွားလို့ရှိရင်ပုပ္ပစေတနာပြတ်သွားတတ်ပါတယ် ဘုန်းကြီးတို့ပုပ္ပစေနာပြက်ပြားလို့ရှိရင်အထင်ရှားဆုံးအကျိုးတစ်ခုကဘာဖြစ်တယ်လဲဆိုတော့ဘုန်းကြီးတို့ဖြစ်ရဘဝတိုင်းမှာအလှလှလိုက်တဲ့အတွက်ပစ္စည်းဥစ္စာတော့ချမ်းသာပါရဲ့တဲ့ဒါပေမဲ့လို့အင်မတန်မှရုပ်ဆိုးတတ်တယ်ဘုန်းကြီးတို့ဘုရားလောင်းကုသမင်းရုပ်ဆိုးတာအဲ့ဒီပုပ္ပစေနာချိုးခဲ့လို့ပါပုပ္ပစေနာချိုးခဲ့တဲ့အတွက်ရှင်ဘုရင်တော့လာဖြစ်ပါရဲ့စီးစဉ်ဥစ္စာတွေတော့တိတ်ကြီးကျယ်ပါရဲ့ဒါမှမလူမီမတမ်းမီမှာပိဋကဗုဒ္ဓလှူထားတဲ့မုံကသူကစိတ်ဆိုးပြီးတော့သူမကြီးလှူထားတဲ့မုံကစိတ်ဆိုးပြီးတော့ပြန်လှုပ်ခဲ့တဲ့အတွက်အကုသိုလ်ဖြစ်ခဲ့တဲ့ပုပ္ပစေနာချုပ်ခဲ့တဲ့အတွက်ကုသမင်းဖြစ်တဲ့ခါမှာဘလူးတပတ်တကောင်လို့ရုပ်ကတိတ်ဆိုးတယ်ပပဝရိယသူ့ကိုမြင်လိုက်တဲ့ကဘလူးထင်ပြီးတော့မုလဲလောက်အောင်ကိုရုပ်ဆိုးတယ်ဆိုတာပုပ္ပစေနာချုပ်ခဲ့လို့စပြီးမှကောက်ချက်ပြပါတယ်ဒါကြောင့်ပုပ္ပစေနာဖြစ်ခြင်းလို့ရှင်ညှိနှိုင်းတိုင်ပင်ပြီးတော့အကျိုးကြောင်းလေးတွေနဲ့သွားပြီးတော့လှုပ်လို့ရှင်ပုပ္ပစေနာမလူမီကလေးကကုသိုလ်တွေဖြစ်တယ်အဲ့ဒါပုပ္ပစေနာစေနာသုံးဌာန်တွေကတစ်ခုနဲ့ပြည့်စုံရင်ဖြစ်တယ်တဲ့နောက်အပရစေနာဆိုတာဘာလဲဆိုတော့ဒတဝါဒမနောဟောတိတဲ့ဘိတဝေမဘုနိဗ္ဗန်လူလာနုသနုသမီတို့ဣဒာဤငါဖေယရဲ့သာသနာတော်၌ဒါယကောစွန်ကျေပေကံလူရန်နဲ့မျိုးကောင်းသားမျိုးကောင်းသမီးတီတတဝါပိတူပြီးတဲ့နောက်မှာလည်းပဲအတ္တမနောဝမ်းမြောက်ဝမ်းသာရှင်ပြသောသိရှိသည့်ဟောတိဖြစ်ပါသည်တဲ့လူရန်ပြီးတဲ့နောက်မှာလည်းပဲဝမ်းမြောက်ဝမ်းသာဖြစ်ရတယ်တဲ့ဘုရားတို့ဝမ်းမြောက်ဝမ်းသာဖြစ်ဖို့ဆိုတော့စောစောကပြောပြပြီပဲကိုကတသိန်းကုန်ခံနိုင်တဲ့အလူကိုတသိန်းမဟုတ်ပဲနဲ့ဘေးရနေမြောက်ပေးတဲ့အတွက်နှစ်သိန်းသုံးသိန်းအကျွေးယူလူလိုက်တယ်လူပြီးတဲ့ခါမှာကျွေးရမကြေးအလှူကိုပြန်ပြီးတော့တွေးတိုင်းစိတ်ချင်းရဲတယ်ဆိုရင်ဒါပရစေနာဘယ်တော့မှမဖြစ်ပါဘူး။ဒါကြောင့်မို့ပရစေနာဖြစ်ဖို့ဆိုတာဂုံပကာနနာတွေမမတ်ဖဲနဲ့တကယ်အကျိုးရှိမဲ့လူကိုရွေးချယ်ပြီးတော့ဘသူတွေဂုံပြောပြောမပြောပြောဖျားစားတဲ့သူတော်ကောင်းတွေသဘောကျရင်ပြီးတာပဲဆိုတဲ့စိတ်တည်းနဲ့ခံယူပြီးတော့လှုပ်လို့ရှိရင်ပရစေနာဆိုတာပြန်ပြီးတော့တွေးတိုင်းတွေးတိုင်းဝမ်းသာပါလေ။ငွေကုန်တိုင်းဝမ်းသာတာမဟုတ်ဘူး။တချို့ဆိုရင်ငွေတွေတိမ်မောင်းကြောင်များစွာကုန်ကြပြီးတော့လှူတယ်။လှုပ်လဲရတာလည်းဖက်ဖက်မောလို့ပြေးလိုက်တဲ့အခါမှာသူတို့ရဲ့လှူဒန်းကိုပြန်ပြီးတော့အောင်းမိလိုက်လို့ရှိရင်တန်ခါတော်ရှင်မျက်တည်ကိုလှူရတဲ့ကြည်နူးချိန်ကနည်းနည်းဂုံပကဒနာတွေနဲ့မောဟိုက်နေတာကများပြီးတော့ပရစီနဲ့ချုပ်ရင်းတက်ပါတယ်ဒီနေရာမှာမစိုးရိမ်စရာတော့ဘုရားကြီးပြောတဲ့စကားတိတ်ပြီးတော့မှတ်သားစရာကောင်းတယ်အဲ့တော့ကိုလှူတဲ့ပစ္စည်းကိုတဲ့ဆရာတော်ကြီးကမအအောင်လှူကြတဲ့ဒါမျိုးပြောတယ်ဒါပါလဲဆိုတော့ဘုန်းကြီးတို့ကပရစီနာမချုပ်အောင်ပြောတာအအောင်လှူတယ်ဆိုတာဘာပြောတာလဲဆိုတော့ပိဋကတ်သုံးပုံလှူတယ်ဆိုကြပါစို့ပိဋကတ်သုံးပုံကိုဘာမှအသုံးမပြုတဲ့တောချောင်းကတောထွက်ကိုယ်တော်ကြီးတပါသွားလှူတယ်ဘီယိုတဲ့တော့ကသိမ့်တာမှာပဲလှူလိုက်တဲ့အတွက်ကုသိုလ်တော်ရမှာပဲသို့တော်ဒီစာအုပ်ကိုကြောင်းပြုပြီးတော့စာကြည့်တဲ့ပုံကိုလည်းပဲမရှိစာနာတဲ့ပုံကိုလည်းမရှိတော့အသိဉာဏ်ဘယ်သူမှမတူဘီယိုတဲ့ဒီလိုပိုးထိုးပြီးတော့ဆွေးသွားမှာဒါအဲ့ဒါအလှလို့ခေါ်ပါတယ်နောက်ပြီးတော့ကြောင်းကြီးတွေဆောက်ကြတယ်တန်ခါလည်းပဲမရှိဒီကြောင်းပေါ်မှာစာတင်စာချလည်းမလုပ်တရားထိုင်လည်းပဲမလုပ်ကြောင်းကြီးတွေတော့ခတ်ပြီးတော့ပိတ်ထားတယ်ဆိုရင်လူတဲ့တက္ကရာကမှမှတွေ့တိုင်းတွေ့တိုင်းကုသိုလ်ဖြစ်ဖို့ဆိုတာခဲရင်ပါတယ်ဒါကြောင့်မို့ကိုလူမဲ့ကြောင်းဆောင်ဟာအသုံးကျစေခြင်းနဲ့မအောင်လူရမယ်ဆိုရင်တကယ်စာတင်စာချလုပ်တဲ့နေရာတကယ်တရားထိုင်ပြီးတော့ဖျောက်တဲ့မေတ္တာပွားတဲ့နေရာဒီလိုနေရာရွေးချယ်ပြီးတော့လူမှကိုလူတဲ့လူကမအားတဲ့လူဆိုတာဖြစ်တယ်ဆိုတဲ့အကြောင်းမစိုးရင်ဆရာတော်ဘုရားကြီးကတတိပေးပြီးတော့ဆုံးမခဲ့တယ်ပေါ့ဒါကြောင့်မိမိတို့လည်းပဲပရစေနာဖြစ်ချင်ပါတယ်ဆိုလို့ရှိရင်နောင်တရမယ့်လူမျိုးဘယ်တော့မှမလုပ်ပါနဲ့ကိုတက်နိုင်တဲ့လောက်လေးလှူပြီးတော့ကိုလူကိုတန်တန်ရှင်းရှင်းနဲ့လွတ်လွတ်ကျွတ်ကျွတ်စွန့်ကျဲပြီးတော့လှူလိုက်ပါတဲ့မျောလင်းကျက်ကြီးတွေနဲ့သွားပြီးတော့မလှူပါနဲ့အဲ့ဒါဆိုရင်ပရစေနာမဖြစ်နိုင်ဘူးတဲ့ပြီးတော့ကိုလူတဲ့ပစ္စည်းကိုလည်းပဲမအားတဲ့နေရာရွေးချယ်ပြီးတော့တကယ်သုံးပြုမဲ့နေရာလှူလို့ရှိရင်เจ้าหมูหลุดได้ဆိုရင်ဒီเจ้าหมูမှာနေပြီးတော့တန်ဃာတော်ရှင်မြတ်ဒီစာတင်စာကြက်မယ်ဆိုရင်အသိဉာဏ်တွေတိုးသွားမယ်ဒီเจ้าหมูမှာနေပြီးတော့တရားထိုင်မယ်ဖျောက်တက်မယ်ဆိုရင်ကုသိုလ်စိတ်တွေတိုးသွားမယ်နောက်ဆုံးမဉ္ဇဉ်ပုံဉ္ဇဉ်တွေရမယ်ဆိုရင်အဲ့ဒီမဉ္ဇဉ်ပုံဉ္ဇဉ်အသိဉာဏ်တွေဟာเจ้าဆောက်တဲ့တရားရဲ့အထောက်ပံ့နဲ့ရသွားတာဖြစ်တဲ့အတွက်တွေးလိုက်တိုင်းတွေးလိုက်တိုင်းဝမ်းမြောက်ကြရဖြစ်တယ်အဲ့ဒါဟာပရစေတနာပဲတဲ့ဒါကြောင့်မို့အပရစေတနာဆိုတာလှူပြီးတဲ့နောက်မှာလည်းပဲဝမ်းမြောက်ဝမ်းသာဖြစ်အောင်ကြိုးစားပြီးတော့လှူရတယ်တဲ့သူများမြောက်ပြီးတိုင်းမလှူနဲ့လို့ဆိုလိုရင်းဖြစ်တယ်ပေါ့အပရစေနာချိုးလို့ရှိရင်ဘာဖြစ်တယ်ဆိုတော့ဖြစ်ရပွားတိုင်းမှာပစ္စည်းဥစ္စာတော့ပေါ်ပါရဲ့ဒါပေမဲ့လို့ကိုဝမ်းကိုတောင်မတရာတဲ့ကဆေးနေတဲ့ပုံကူကြီးဖြစ်တတ်တယ်တဲ့တချို့မှာပစ္စည်းဥစ္စာတော့ချမ်းသာပါရဲ့ဒါပေမဲ့ကိုပစ္စည်းကိုတိုင်းလည်းမသုံးရဲ့သာသမီတွေလည်းပဲမပေးရဲ့လှူလည်းမလှူရဲ့ဆိုတော့နောက်ဆုံးသေရက်ကပြည်သူပိုင်းနဲ့သိမ့်သွားရတယ်အဲ့ဒီလိုပုံကူကြီးကဘာလဲဆိုတော့အလှလှပြီးတော့လှူပြီးတဲ့နောက်မှာနောင်တာတရားတွေနဲ့ဆုံးသက်တဲ့ပုံကူကြီးဖြစ်နေရှိတယ်လို့စာပေမှာဘုန်းကြီးတို့ကောက်ချက်ချပြတယ်ပေါ့နောက်ဆုံးအရေးကြီးတဲ့စေနာပါလဲဆိုတော့မုံစစေတနာ မလူမီမှာဝမ်းမြောက်ဝမ်းသာဖြစ်ရတာကပုဗ္ဗစေတနာလူပြီးနောက်မှာလည်းဝမ်းမြောက်ဝမ်းသာဖြစ်တာကအပရစေတနာဒါတွေကိုဘုန်းကြီးသေချာလေးရှင်းပြောပြီးနောက်ဆုံးအရေးကြီးတာကဘာလဲဆိုတော့မုံစစေတနာတရံစေတံပတာတိတိဘိကဝေမဘုန်နိဗ္ဗာန်လူလာညုသညုသမီးတို့ဣဒာဤငါဘုရားရဲ့သာသနာတော်၌ဒါရေကိုစွန့်ကြဲပေကံလူဒန်းနဲ့မျိုးကောင်းသားမျိုးကောင်းသမီးတို့တရံတရံတော်လူဒန်းနေစဉ်မှာစိတ်တံမိမိရဲ့စိတ်ကလေးကိုပတာရီတိကြည်လင်စေ၏ဣတိလိုဘဂဝါသုံးတော်ကဒုတာရှင်တော်မြတ်ဗျာတိအဝောစာကရုဏာရှိသောပညာအဖြင့်ဟောကြားတော်မူခဲ့ပါပြီတည်းဒီမုံစစေနာဆိုတာလှူဒန်းနေတဲ့အချိန်မှာတိတ်ပြီးတော့အရေးကြီးပါတယ်။လှူဒန်းနေတဲ့အချိန်မှာဘယ်လိုစိတ်ထားရမလဲဆိုတော့တရံစိတ်တံပတာဒေတီတဲ့။လှူဒန်းနေတဲ့အချိန်မှာမိမိစိတ်ကလေးကိုကြည်လင်စေရမယ်ဆိုတာတရာတရားပြဋ္ဌာန်းတဲ့ကုသိုလ်စိတ်စစ်စစ်ဖြစ်ရမယ်လို့ဒီလိုဆိုလိုရင်းဖြစ်ပါတယ်။အဲ့တော့ဒကာဒကမတွေကမေးစရာရှိတာပေါ့။အရှင်ဘုရားလှူပါတယ်ဆိုမှတော့ကုသိုလ်စိတ်ဖြစ်မှာပေါ့လို့ဒီလိုတော့မေးလို့ရပါတယ်။ဒါကခေါင်းကြီးတို့တာမညမျက်စိနဲ့ကြည့်တာပါဘုရားရှင်ရဲ့ဗိဓမ္မာဒေသနာတော်ဒီမှာဘယ်လိုဟောချက်ရှိတယ်လဲဆိုတော့လက်ဖြောက်တစ်ချက်တီးလောက်တစ်ဆက်ကအတွင်းမှာဆိုရင်စိတ်တွေကဂရေတသိန်းလောက်ဖြစ်ပြက်တယ်တဲ့နန္တရားတွေကဘယ်လောက်ထိစိတ်တွေအမြန်ဆန်းပါတယ်ဘုန်းကြီးတို့လှူဒန်းနေတဲ့အချိန်မှာမိမိတို့ကတော့ကုသိုလ်စိတ်ဖြစ်တယ်လို့ထင်တာပေါ့ဒါပေမဲ့လို့ဘုန်းကြီးအကုသိုလ်ဖြစ်ပုံလေးတွေပြောပြပါတယ်မိမိရဲ့တန်ဃာတော်ရှင်မြတ်တွေဆုံးကတ်တယ်မိမိရဲ့တန်ဃာတော်ရှင်မြတ်တွေကိုသင်္ကန်းလှူတယ်ဒီလိုလှူဒန်းနေတဲ့အချိန်မှာဘယ်လိုဖြစ်မလဲဆိုတော့ဟာငါတို့ဒီလိုမလူလို့မကောင်းသေးပါဘူးဒီအသက်ရွယ်ဒီမလူမှာဗုဒ္ဓဘာသာတရားဖြစ်နေမှာမလူရင်ဘေးကကြေရကြီးရဲ့ဒီလိုလူလိုက်မှငါတို့ကိုလူပေါ်ရတယ်လို့ဘေးကနေပြီးတော့ချီးကျူးလိုက်မယ်စသည်ဖြင့်အကယ်ခံမှာကြောက်တဲ့အကုသိုလ်စိတ်တွေသူများချီးကျူးမှာလိုလားတဲ့အကုသိုလ်စိတ်တွေနဲ့လှူပြီးဆိုရင်ဘုန်းကြီးတို့စိတ်ကလေးကတော့တစ်ဆက်ကန်းလောက်လေးဖြစ်နေတာဒါပေမဲ့လို့ဉာဏ်မျက်စိနဲ့ကြည့်လိုက်လို့ရင်အဲ့ဒီအကုသိုလ်အစုပုံကြီးကကြီးလို့ရာဇကောင်းလာဆိုလို့ရှိရင်ကလေးသိန်းတော့စုပုံနေတယ်ဆိုတော့အင်မတန်မှကြီးမားတဲ့ပုံကြီးဖြစ်သွားပါပဲအဲ့ဒါလှူဒန်းနေတဲ့ချိန်အကုသိုလ်စိတ်ဝင်လိုက်တာပဲတဲ့ဒီလိုလည်းပဲမဝင်ရဘူးနောက်တချို့ကြတော့ဘယ်လိုလဲဆိုတော့ဒီလိုလှူဒန်းတိုင်းမှာငါတို့ယာတုအာနာတက်နေတယ်ဒီလိုလှူဒန်းမှာစီးပွားရေးတွေအဆင်ပြေနေတယ်ဒီလိုလှူဒန်းမှာဖြစ်ရပွားတိုင်းမှာစီးစဉ်ဥစ္စာနဲ့ပြည့်စုံစွာနေရတယ်စသဖြင့်အကျိုးတွေကိုလိုလားပြီးတော့လှူလိုက်လို့ရှိရင်အဲ့ဒီလိုလားတဲ့အချိန်မှာလောဘတွေဘုန်းကြီးတို့မျက်စိနဲ့သာမြင်ကောင်းလို့ရှိရင်လက်ဖြောက်တစ်ချက်တည်းလောက်ကိုပဲဂရေတသိန်းလောက်ဖြည့်ပြီးတော့ပြက်တယ်ဆိုတော့အဲ့ဒီလိုချင်တက်မှတ်မှုလောဘတွေကလည်းအပုံလိုက်ကြီးဖြစ်သွားတဲ့အခါကုသိုလ်ကမတန့်ရှင်းတော့ဘူးတဲ့အဲ့တော့တရံစိတ်တံပတာရီတိလှူဒန်းနေတဲ့အချိန်မှာစိတ်တန့်တန့်လေးကုသိုလ်စိတ်စစ်စစ်နဲ့လှူပါဆိုတာနဲ့ဆန့်ကျင်ပဲဖြစ်တော့မုံစစေနာမစစ်တော့မောင်စားစေနာမစစ်လို့ရှိရင်နိဗ္ဗာန်ရောက်ဖို့အတွက်ခက်တယ်တဲ့ဒီကုသိုလ်တွေကလောကီဖြစ်တဲ့လူချမ်းသာနတ်ချမ်းသာတော့ပေးမှာပါပဲနိဗ္ဗာန်အထိပေးဖို့ကတော့ခက်တယ်ဘာဖြစ်လို့လဲကုသိုလ်မစစ်လို့တဲ့မောင်စားစေနာမစစ်လို့တဲ့အဲ့တော့ကောင်းပြီရှင်ဗျာတပည့်တော်ဘလို့စိတ်ထားနဲ့လှူရမှာလဲဆိုတော့တန်ဃာတော်ရှင်မြတ်တွေကိုလှူတဲ့အခါမှာဘုန်းကြီးတို့ယနေ့ဆွမ်းကတ်တယ်ဆိုရင်တပည့်တော်ရဲ့ဆွမ်းမှုဖုံးပေးပြီးတော့တန်ဃာတော်ရှင်မြတ်တွေဆာလောင်မုတ်သိခြင်းယောဂကင်းစင်ပါစေဆိုတဲ့မေတ္တာတရားနဲ့လှူရပါတယ်ဘုရားတို့ရဲ့ဆုံးကိုဖုံးပေးပြီးတော့ယနေ့တနေ့အတွက်စာသင်စာချဘုရားဝတ်တဲ့တရားထိုင်ခြင်းလုပ်ပြီးလုပ်ပါသည်အဲ့ဒီလိုလုပ်ပြီးတော့တန်ဃာတော်ရှင်မြတ်တွေတန်တမှာသိဉ္ဉံဒူးတွေရပါသည်ဆိုတန်ဃာတော်ရှင်မြတ်တွေချမ်းသာတဲ့စေတနာတန်တန်နဲ့လှူပြီးဆိုရင်ကိုယ့်အတွက်ဘာဖြစ်ချင်တာညာဖြစ်ချင်တာသူများကြီးရဲ့မှာဒီစိတ်တွေမပါတော့တန်ဃာတော်ရှင်မြတ်တွေပေါ်မှာမေတ္တာစေတနာတွေချံယံပြီးတော့လှူလိုက်တော့ကုသိုလ်ပေါ်မှာကုသိုလ်ချံယံပြီးတော့လှူတော့အဲ့ဒါမုံစစေတနာတကယ်ကြည်လင်တဲ့စိတ်နဲ့လှူတယ်လို့ဘုန်းကြီးတို့ခေါ်ရပါတယ်တနည်းအားဖြင့်တော့ဘယ်လိုလှူမလဲဆိုတော့တန်ဃာတော်ရှင်မြတ်တွေချမ်းသာစေတဲ့စိတ်နဲ့လှူပြီးတဲ့အခါမှာကိုယ့်အတွက်ဘာတောင်းတရမလဲဆိုတော့ဒီကောင်းမှုကဣဒံမီပုံညာနိဗ္ဗာန်တပစ္စယောတုနိဗ္ဗာန်အတွက်ထောက်ပံ့ဖြစ်ပါစေလို့အာယုံပြုပြီးတော့လှူလိုက်လို့ရှိရင်လည်းပဲမုံစစေနာစစ်ပြီးတဲ့ဘာဖြစ်လို့လဲဆိုတော့ဘုန်းကြီးတို့နိဗ္ဗာန်ကိုမျက်မှောက်ပြုပြစေလို့နိဗ္ဗာန်ကိုညွှန်လိုက်တာနဲ့တကယ်နဲ့လူဘုံနတ်ဘုံဗြဟ္မာဘုံဆိုတဲ့32ဘုံထဲမှာမဖြစ်ပြစေနဲ့ဆိုတာအတူတူပဲ32ဘုံထဲမှာမဖြစ်ပြစေနဲ့ဆိုတာ32ဘုံပေါ်မှာတက်မတ်မောနေတဲ့လောဘကလွတ်မြောက်သွားပြီးတော့နိဗ္ဗာန်ကိုညွတ်သွားတာ32ဘုံကိုလိုချင်စိတ်မရှိတော့တာအဲ့ဒါဘုန်းကြီးတို့ငုံစစီနဲ့လွတ်လွတ်ကျွတ်ကျွတ်လွတ်တာအဲ့ဒီလိုနိဗ္ဗာန်ကိုညွတ်လိုက်တဲ့တည်းပဲနဲ့32ဘုံကိုမမောမှုလောဘမရှိတော့ဘူးဆိုရင်ကုသိုလ်စိတ်စစ်စစ်နဲ့လှူတယ်လို့ခေါ်တယ်တဲ့ဒါကြောင့်မုံစစေနာစစ်ချင်လို့ရှိရင်နံပါတ်1လူကံပုဂ္ဂိုလ်တွေကိုချမ်းသာတဲ့စေတနာတန့်တန့်နဲ့လှူပါနံပါတ်2မိမိရဲ့အတွက်လည်းပဲ32ဘုံကိုမမောတဲ့တွေ့တာတဲ့စိတ်မရှိဘဲနဲ့နိဗ္ဗာန်အတွက်ထောက်ပံ့ဖြစ်ပါစေလို့နိဗ္ဗာန်ကိုညွတ်ပြီးတော့လှူလိုက်ပါအ အဲ့ဒါဆိုရင်မုံစစင်နာစစ်ပြီတဲ့ဘုန်းကြီးတို့ဒီမုံစစင်နာစစ်စစ်နဲ့လှူပြီဆိုလို့ရှိရင်နိဗ္ဗာန်အထိအထောက်ပံ့ဖြစ်ပါတယ်နိဗ္ဗာန်မရမချင်းမှလည်းပဲကြားထဲမှာလူချမ်းသာနဲ့ချမ်းသာဆိုတာမတောင့်တလည်းပဲကမ္မနိယာမှာသဘောတရားရာဒီအကုသိုလ်ကံလို့ရင်ဒီမကောင်းကျိုးပေးတယ်ဒီကုသိုလ်ကံလို့ရင်ဒီကောင်းကျိုးပေးတယ်လို့ပဲဒီဒါနမုံစစင်နာနိဗ္ဗာန်ကိုဆူတောင်းထူလိုက်တဲ့အတွက်နိဗ္ဗာန်မရမချင်းမှလည်းပဲလူချမ်းသာနဲ့ချမ်းသာဆိုတာမတောင့်တလည်းပဲလူလူပြီးသွားပါတယ်ဒါကြောင့်မို့တရံဖိတံပတာတိတိတဲ့မုံစစေတာစစ်ဖို့ဆိုရင်ကုသိုလ်စိတ်စစ်စစ်နဲ့တန်ဃာတော်ရှင်မြတ်ကြီးချမ်းသာတဲ့စေရနာတန်တန်ကိုယ့်အတွက်လည်းပဲ32ဘုံကလွတ်မြောက်တဲ့နိဗ္ဗာန်ကိုညို့ပြီးတော့လှူဒန်းလို့ရှင်မုံစစေတာဖြစ်ပြီးတော့အဲ့ဒီညို့တံမျိုးသမီးဟာစေနာသုံးတန်နဲ့ပြည့်စုံတယ်တဲ့ဒါကြောင့်မြတ်စွာဘုရားကလှူဒန်းတဲ့ပုဂ္ဂိုလ်တွေကလည်းပဲပုပ္ပစေနာမလူမီဝမ်းမြောက်မုံစစေနာလှူစေမှလည်းကုသိုလ်စိတ်တန်တန်နဲ့လှူပရစေနာကုပ္ပစီကိုလည်းပဲရွေးချယ်ပြီးတော့နောင်တမရမယ့်နေရာမျိုးတူလို့ရှိရင်စေနာသုံးတန်နဲ့ပြည့်စုံတယ်။အလူခံပုဂ္ဂိုလ်ကလည်းပဲလောဘဒေါသမောဟငြိမ်းဖို့အတွက်ကျင့်နေဆိုရင်အင်္ဂါ၃ပါးနဲ့ပြည့်စုံတယ်။အဲ့ဒီအင်္ဂါ၆ပါးနဲ့ပြည့်စုံတဲ့ကုသိုလ်တွေဟာရေတွက်လို့မရဘူးတဲ့။သမုဒ္ဒရာထဲရှိတဲ့ရေတွေကိုရေတွက်လို့မရတယ်လို့ဒီပုဂ္ဂိုလ်ရဲ့ကုသိုလ်တွေကလည်းရေတွက်လို့မရအောင်ပေါများပြီးတော့နောက်ဆုံးနိဗ္ဗာန်ကိုမျက်ပေါက်ပြုတ်နိုင်ပါတယ်တဲ့။ကဲဒီတရားကိုလည်းပဲဘုန်းကြီးကရှင်ပြုအလှဇာနဲ့ဆက်ပြီးတော့ရှင်ပြုတဲ့အပိုင်းလူပြည့်တဲ့အပိုင်းကိုပြည့်စုံအောင်ဟောပြီးပြီ။ယနေ့တက္ကသိုလ်ကျောင်းတက္ကမတော်ကျုံးနဲ့တကွာရှင်လေးကျွန်းရွာသူရွာသားတွေဒီတရားကိုနာပြီးတော့ဒီတရားနဲ့အညီရှင်ပြုခြင်းလူလူလုံချင်းမင်္ဂလာများကိုပြုနိုင်ကြပါစေ။အဲ့ဒီလိုပြုပြီးတော့ဒါနသီလဘာဝနာကောင်းမြတ်များကိုလည်းပဲစတဲ့တကူတနေ့တဲ့တနေ့ကြိုးစားအားထုတ်နိုင်ကြပါစေ။အဲ့ဒီလိုဒါနသီလဘာဝနာများကိုကြိုးစားအားထုတ်ပြီးတော့နောက်ဆုံးမှာမဉ္ဇဉ်ပူဉ္ဇဉ်ဖြင့်နိဗ္ဗာန်ကိုတင်မြန်စွာမျက်မှောက်ပြုနိုင်သောသူတော်ကောင်းများဖြစ်နိုင်ကြပါစေကုန်တည်း။ကဲဘုန်းကြီးဟောခြင်းတဲ့တရားလည်းပဲဆုံးသက်ပြီးရှင်ပြုအလှနုမောဒနာတရားတော်ဆိုတဲ့အတိုင်းရှင်ပြုတဲ့အပိုင်းမှာလည်းပဲနားလည်အောင်ပြောပြပြီးပြီ။အလှပေးတဲ့အပိုင်းမှာလည်းပဲကိုယ့်ရဲ့ပြည့်စုံရမယ့်အင်္ဂါလှူခံရမယ့်ပုဂ္ဂိုလ်ရဲ့အင်္ဂါကိုလည်းပဲပြည့်စုံအောင်ပြောပြပြီ။အဲ့တော့ယနေ့ဘုရားတပည့်တော်တို့တွေ့တဲ့ကုသိုလ်ဟာနိဗ္ဗာန်အတွက်ထောက်ပံ့ဖြစ်ပါစေလို့အာယုံပြုပြီးတော့တတ္တဝါတွေကိုအမျှဝေမိမိအတွက်ရည်စက်ချမှာကဲရည်စက်ခွက်ကိုင်းအာလုံးရည်စက်ခွက်မပါလို့ရှင်လက်အုပ်ချီပြီးတော့အာလုံးလိုက်ဆိုကြ